Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ VOA American တန်ရ2022ခုနှစ် March 19ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30နဲ့49လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါယူကရိန်းအရေးသမရဘိုင်ဒန်နဲ့တရုတ်သမရရှီကျင်းပင်တို့အွန်လိုင်းမှာဆွေးနွေးကြတဲ့အကြောင်းတခါစိတ်ချမ်းမြေ့စရာကမ္ဘာနိုင်ငံစီးနဲ့မှာမြန်မာကအဆင့်126မှာရှိနေတဲ့အကြောင်းတွေကိုနားဆင်ရမှာဖြစ်ပြီးစကိုင်းတိုင်းတွေကစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်ကြောင့်ဒေသခံတွေဘယ်လိုတင်းရှောင်နေရပါသလဲ
။ဟိုပထမတိုက်ပွဲကလေးကဟိုမိနေရှုပ်ပြီးတော့အဲပထမတစ်ဖက်တိုက်ပွဲတွေကလည်းတဝက်လောက်ကတော့မပြတ်နိုင်ကြဘူးအခုချိန်ကြီးနည်းနည်းဟိုအဆန်အဆင်ပြေတဲ့လူ
တွေဒေသခံအမျိုးသမီးပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်တခါကရင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ဒေသခံတွေထိုင်းနိုင်ငံဘက်ကိုတင်းရှောင်လာတဲ့အခြေအနေဝါဒေသမှာကိုဗစ်ထိန်းချုပ်ရေးကန့်သက်ရက်ထက်တိုးလိုက်တဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိပါတယ်အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာသုတဆုံနဲ့အမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်နေပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာသတင်းသုံးဖက်ကြော်လာနေပြီးယူကရိန်းမြို့တော်နဲ့တခြားမြို့တွေကိုအဆက်မပြတ်ဘုံကျဲတိုက်ခိုက်နေချိန်မှာပဲတောက်ကြံနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်ပင်တို့နှစ်ဦးကယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးရှာရှာပါပါဗီဒီယိုအွန်လိုင်းမှာဆွေးနွေးခဲ့ကြပါတယ်။ရုရှားကတရုတ်ကိုစီးအကူအညီတောင်းနေတယ်လို့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်လည်းလက်ရှိပဋိပက္ခမှာတရုတ်နိုင်ငံဟာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်လာနိုင်တာဖြစ်ပါတယ်။အမေရိကန်အစိုးရကတော့တရုတ်အနေနဲ့ရုရှားကိုစီးအကူအညီရောစီးပွားရေးအကူအညီပါမပေးအောင်တားဆီးဖို့အတွက်လုပ်နေတာပါ။ခေါင်းဆောင်နှစ်ဦးရဲ့ဆင်းရဲမှုတွေနဲ့ပတ်သက်ပြီးသမ္မတအင်ဗျူကအထုတ်မပြောသေးပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတရုတ်သမ္မတကထောက်ခံကြောင်းပြောဆိုမှုတွေယူကရိန်းကိုရုရှားကျူးကျော်တာအတွက်တရုတ်ကဝေဖန်ရှုတ်ချတာမျိုးမဟုတ်တာတွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကိုသမ္မတဘိုင်ဒန်ကမေးမြန်းဖို့ရှိကြောင်းအင်ဗျူပြောခွင့်ရဂျန်ဆာကီကဒီအစည်းအဝေးမတိုင်ခင်ပြောကြားခဲ့တာပါသမ္မတနှစ်ဦးရဲ့နှစ်နာရီနီးပါးဆွေးနွေးပွဲအပြီးတရုတ်နိုင်ငံချိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ပဋိပက္ခနဲ့ထိတ်တဲရင်ဆိုင်မှုတွေဟာဘယ်သူအတွက်မှအကျိုးမရှိကြောင်းဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲယူကရိန်းအနောက်ပိုင်းလီဗစ်မြို့ကလေးစိတ်နာကိုရုရှားကပင်လယ်နက်ဘက်ကနေမစမ်းလုံးနဲ့ပစ်ခတ်ခဲ့တယ်လို့ကီယက်မြို့ရောဆင်ခြေပုံနေရာတွေကိုလည်းရုရှားကဘုံကျဲတိုက်ခိုက်နေတာဖြစ်ပါတယ်ရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့စစ်ပွဲဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုစိန်ခေါ်မှုတစ်ခုဖြစ်ကြောင်းဆွစ်ဇာလန်သံတမန်ကြီးဂျက်ဖီတော့ကပြောကြားလိုက်ပါတယ်ဖေဗရူလာ24ရက်နေ့မှာယူကရိန်းကိုရုရှားစတင်ကျူးကျော်တာနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့အမေရိကန်တို့ရဲ့ရုရှားပေါ်မကြုံစဘူးချမှတ်တဲ့စီးပွားရေးဒဏ်ခတ်မှုမှာသူလဲပါဝင်မှာဖြစ်ကြောင်းဂျာမနီနိုင်ငံတနင်္ဂနွေဖြစ်တဲ့ Switzerland Federal Council က February 28ရက်မှာကြေညာခဲ့တာပါ EU နဲ့ American တို့ကနိုင်ငံတနင်္ဂနွေကိုအရေးယူဒဏ်ခတ်တင်မတဲ့မိတ်ဆွေတွေနဲ့တိုင်ပင်တဲ့အခါတိုင်း Switzerland ကလက်မခံတာတွေလက်ခံတာတွေရှိခဲ့ပေမဲ့အခုတချိန်မှာတော့လက်ခံခဲ့ကြောင်းဒါပေမဲ့ Switzerland ဟာဘယ်မှလိုက်တဲ့ဂျာမနီနိုင်ငံအဖြစ်နဲ့ပဲရက်တီစဲဖြစ်ကြောင်းတမန်ကြီးက Twitter မှာရေးပါတယ်နိုင်ငံတကာဥပဒေကိုလေးစားလိုက်နာမှုဟာနိုင်ငံကြီးတွေအတွက်တိတ်အရေးမပါပဲရှိနိုင်နေမယ်။နိုင်ငံငယ်ကလေးတွေအတွက်တော့သူတို့ရဲ့ရှင်သန်ရည်တည်ရေးအတွက်တိတ်ကိုအရေးပါတာဖြစ်ပြီးအခုရုရှားရဲ့ယူကရိန်းကျူးကျော်မှုဟာယူကရိန်းနဲ့မကပဲတခြားနိုင်ငံတွေအတွက်ပါချင်းချောက်မှုတစ်ခုဖြစ်နေတယ်လို့တိတ်သိငယ်တဲ့ဆွစ်ဇာလန်ရဲ့လုံခြုံရေးအတွက်ပါအရေးပါနေကြောင်းလည်းပြောပါတယ်။ EU ကအရေးယူထားတဲ့ရုရှားအစိုးရနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီ200ကျော်ကို EU အဖွဲ့ဝင်မဟုတ်တဲ့ဆွစ်ဇာလန်ကဘုဒ္ဓဖူးနေမှာပဲအရေးယူကြောင်းကြေညာခဲ့တာဖြစ်ပါတယ်ရုရှားကကျူးကျော်တိုက်ခိုက်တာခံရတဲ့ယူကရိန်းနိုင်ငံတွေမှာနေရဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်6တန်းနေပါခွဲရှိနေပြီးပြည်ပကိုတင်းချောင်သူက 3.2 တန်းကျော်နေပြီလို့ IOM ကုလသမဂ္ဂရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကပြောပါတယ် IOM ရဲ့ခန့်မှန်းချက်ကိုတောက်ကြနေကုလသမဂ္ဂလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR ပြောခွင့်ရ Matthew Saltmarsh ကတော့ Ukraine မှာတိုက်ပွဲအခြေအနေပိုမြင့်လာနေတယ်လို့ပြောပါတယ
် Humanitarian reports received from those areas are horrifying.
လူသားဆန္ဒမှုဆိုင်ရာအစီရင်ခံစာတွေအရဒေသတွေရဲ့အခြေအနေတွေကတိတ်ကိုဆိုးနေကြောင်းနဲ့တိုက်ခိုက်မှုတွေအတွင်းအရသားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့တာပါ Ukraine မှာစစ်ဘေးကြောင့်ထွက်ပြေးရသူက3,200ကျော်နေပြီလို့လည်းပြောပါတယ် Ukraine ကိုကျူးကျော်တိုက်ခတ်တာမှန်ကန်တဲ့လုပ်ရအဖြစ်နဲ့ Russia သမ္မတ Vladimir Putin ကတောက်ချာနေ Moscow ကလူစနီကီအားကစားရုံမှာမင်းကုန်းပြောကြားခဲ့ပါတယ်။ရုရှားအလံတွေဝှေ့ယမ်းနေတဲ့လူတွေနဲ့ပြည်နေတဲ့အားကစားရုံမှာပြောကြားတဲ့မင်းကုန်းမှာတော့လူအချက်ရယူကရိန်းကိုတိုက်ရတာဖြစ်ပြီးဘလောက်ပဲဖြစ်ဖြစ်ပေးဆက်သွားမှာဖြစ်တယ်လို့စီစဉ်ထားတဲ့အတိုင်းတေချာပေါက်အောင်မြင်မှုရမယ်လို့လည်းပြောပါတယ်။အထူးစစ်စင်ရေးဖြစ်နဲ့ယူကရိန်းပေါ်တိုက်ခိုက်မှုကိုရင်းညွှန်းပြောဆိုခဲ့ပြီးရုရှားရဲ့စီးလုံးညင်ညွတ်မှုကိုထင်ရနေတယ်လို့လည်းပြောပါတယ်။ရုရှားစစ်တီတွေဟာအချင်းချင်းရိုင်းပင်းနေကြပြီးတော့စီးလုံးညင်ညွတ်မှုတွေရနေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတပူတင်ရဲ့မင်းကုန်းကိုနိုင်ငံတော်ရုပ်တံကထုတ်လွှင့်ချိန်မှာရုပ်တရက်ခေတ္တပြတ်တောက်သွားခဲ့တာဖြစ်ပြီးဒါဟာဆက်ချုပ်ရင်းမှုကြောင့်လို့ရုရှားဆိုတာပြောခွင့်ရ Dmitry Peskov ကပြောကြားချက်ကိုကိုးကားပြီး RIA သတင်းဌာနကဖော်ပြပါတယ်။ Ukraine ကရုရှားစကားပြောတဲ့လူမျိုးတွေ Genocide မျိုးတုံးတပ်ဖြတ်မှုခံရတာကိုရုရှားကကာကွယ်ဖို့ဖြစ်ကြောင်းလည်းသမ္မတပူတင်ကပြောပါတယ်။ Ukraine ကတော့ရုရှားရဲ့ဆွဆဲမှုကအဓိပ္ပာယ်မရှိကြောင်းနဲ့ Ukraine တည်တတ်မှုအတွက်ခုခံတိုက်ခိုက်နေရတာဖြစ်ကြောင်းပြောဆိုထားတာပါ။
ဗီအိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလက်နက်ကိုက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူသားချင်းစာနာမှုဆိုင်ရာအတက်အတဲတွေပိုဆိုးလာနေတဲ့အတွက်အရသာပြည်သူတွေဒုက္ခခံစားနေကြရကြောင်းနဲ့တိုက်ပွဲတွေဟာအထူးသဖြင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့အနောက်မြောက်ပိုင်းဒေသတွေမှာဆက်လက်ဖြစ်ပွားနေတယ်လို့ကုလသမဂ္ဂဌာနတာဝန်ရှိသူတွေကပြောဆိုထားကြောင်းတောက်ကြနေမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူချရက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
Across Myanmar, as of March 15th, 889,900 people remain displaced. This includes 370...
ညမနိုင်ငံတဝန်းပြီးခဲ့တဲ့မလ14ရက်နေ့အထိအိုးအိမ်ဆုံးကထွက်ပြေးရတဲ့ဒုက္ခသည် 138,900 ကျော်ရှိနေပါတယ်။အဲ့ဒီထက်က 35,000 ကျော်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကတည်းကရှိခဲ့တာဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆုံးကထွက်ပြေးရတဲ့စစ်ပီးဒုက္ခသည် 5,190,000 ကျော်ထပ်တိုးလာခဲ့ပါတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဒူဂျရာကပြောဆိုသွားခဲ့တာပါလူသားချင်းစာနာမှုအကူအညီလိုအပ်မှုတွေတိုးလာနေပေမဲ့အကန့်အသတ်တွေပိတ်ပင်တားဆီးမှုတွေဆက်လက်တည်ရှိနေတာကြောင့်2022ခုနှစ်အတွင်းလိုအပ်တဲ့ပမာဏကိုပြည်မီအောင်ကူညီထောက်ပံ့ဖို့အခက်အခဲတွေဆက်လက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်အကူအညီလိုအပ်နေတာတွေဟာလှုံ့ဆော်ပေးနိုင်တဲ့အတိုင်းအတာထက်ကျော်လွန်နေပါတယ်ဒါပေမဲ့နိုင်ငံတကာချက်ချင်းဤအဖွဲ့မြန်မာနိုင်ငံချက်ချင်းဤအဖွဲ့မြန်မာနိုင်ငံကအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့ပူးပေါင်းပြီးကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေကိုအစားအစာ၊ရေ၊ဆောင်၊ချက်နှောင်း၊ဆေးဝါးနဲ့လိုအပ်တာတွေကိုကူညီထောက်ပံ့ပေးနေပါတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့မတရားအနိုင်ကျင့်မှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကုလသမဂ္ဂလူအခွင့်ရေးကောင်စီအနေနဲ့လက်နက်ပိတ်ပင်ရေးနဲ့ပုံမှန်ထိရောက်တဲ့ပိတ်ဆို့အရေးယူရေးတွေအပါအဝင်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာတရက်ကိုချမှတ်တင်တယ်လို့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့လာမယ့်တနင်္လာနေ့ကျရင်လူအခွင့်ရေးကောင်စီမှဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးမြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုတားမြစ်ပိတ်ပင်ဖို့နဲ့စစ်ဘက်ဆိုင်ရာအကျိုးစီးပွားတွေကိုပိတ်ပင်ဖို့အတွက်ပုံမထိရောက်ပြင်းထန်ပြီးလူတဦးချင်းစီကိုပြစ်မှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုလှုံ့ဆော်ဖို့စတာတွေပါဝင်သင့်တယ်လို့တိုက်တွန်းထားပါတယ်။ဒါအပြင်မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်ဖို့လုံခြုံရေးကောင်စီကိုတိုက်တွန်းသင့်တယ်လို့လည်း HRW ကအကြံပေးထားပါတယ်။ကုလသမဂ္ဂကတောက်ကြနေမှာထုတ်ပြန်တဲ့ကမ္ဘာပျော်ရွှင်စွာနေထိုင်နိုင်မှုနိုင်ငံများစီးရင်ထဲမှာဖင်လန်နိုင်ငံဟာနံပါတ်1အဖြစ်နဲ့၅ချိန်ဇက်တိုက်ရှိနေပြီးအာဖဂန်နစ္စတန်နိုင်ငံကတော့နံပါတ်146နဲ့စိတ်ချမ်းသာပျော်ရွှင်မှုအနည်းဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်။ ကဘာဘောကနိုင်ငံပေါင်း146နိုင်ငံကိုစီးရင်ပြုစုထားတဲ့အထက်မှာမြန်မာနိုင်ငံကတော့အဆင့်126နေရာမှာရှိနေပါတယ်။ပျော်ရွှင်မှုအ ਨੇ ဆုံးနိုင်ငံတွေထဲမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်စီးပွားရေးပျက်စီးကျဆင်းနေတဲ့လေဘနွန်နိုင်ငံကဒုတိယလိုက်ပါတယ်။တတိယကတော့ဇင်ဘာဘွေနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစ္စလာမစ်အစွန်းရောက်တွေပြန်လည်သိမ်းပိုက်ပြီးနောက်စီးပွားရေးပျက်စီးကလူသားချင်းစာနာမှုအကြမ်းအတည်းနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံမှာလည်း2021ခုနှစ်အတွင်းစစ်တပ်ကအာဏာသိမ်းခဲ့ပြီးစစ်ပွဲများဖြစ်ပွားကလူသားချင်းစာနာမှုအကြမ်းအတည်းနဲ့ရင်ဆိုင်နေရပါတယ်။ဖင်လန်နိုင်ငံပြီးရင်ကမ္ဘာပျော်ရွှင်ဆုံးနိုင်ငံတွေကတော့အိုက်စ်လန်နဲ့ဆွစ်ဇာလန်နိုင်ငံ၊နယ်သာလန်နိုင်ငံတို့ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်ရက်သက်တပတ်အတွင်းကျောင်းတွေပြန်ဖွင့်တော့မှာဖြစ်ပြီးမိန်ကလေးတွေကို9တန်းအထိကျောင်းတက်ပညာသင်ခွင့်ပေးမယ်လို့တာလီဘန်တွေကတောက်ကြနေမှာကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းအစ္စလာမစ်အစွန်းရောက်တာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုပြန်လည်သိမ်းပိုက်ပြီးနောက်အစ္စလာမစ်ရှရီးယားဥပဒေနဲ့အညီကြားမှခွဲခြားတဲ့ပညာရေးစနစ်ကိုကျင့်သုံးခဲ့ပြီးအာဖဂန်ရဲ့ပြည်နယ်အတော်များများမှာယောက်ျားကလေးတွေကိုပဲကျောင်းပြန်တက်စေပြီးမိန်ကလေးတွေကိုကျောင်းတက်ခွင့်မပေးခဲ့ပါဘူး။လာမယ့်မလ22ရက်နေ့ကျရင်ယောက်ျားလေးတွေရောမိန်းကလေးတွေအတွက်ပါကျောင်းတွေပြန်ဖွင့်မဲ့တာလီဘန်ရဲ့အစီအစဉ်ကိုကြိုဆိုတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတုန်းကသူ့ရဲ့ Twitter စာမျက်နှာကနေဖော်ပြခဲ့ပါတယ
်ထိတိုင်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်ဆူသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းထဲမှာစစ်ကောင်စီတပ်ကမင်းကင်းမြို့နယ်ကရွာတွေကိုအခုရက်ပိုင်းအတွင်းနယ်မြေရှင်းလင်းရေးထိုးစစ်လုပ်နေတာကြောင့်ရွာပေါင်း17ရွာကဒေသခံတွေထွက်ပြေးနေရပါတယ်မင်းကင်းမြို့အနောက်မြောက်ဘက်မှာရှိတဲ့ကလေးမြို့နယ်ထဲမှာဆိုရင်လဲတောင်ပိုင်းဒေသခံအများစုကျေးရွာတွေကိုစွန့်ခွာပြီးတိုက်ပွဲမရှိတဲ့မြို့ပေါ်နဲ့တောတောင်တွေရဲ့ကိုပြောင်းရွှေ့ပုံအောင်နေထိုင်နေကြရပါတယ်။စကိုင်းတိုင်းကအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းမင်းကင်းမြို့နယ်တဲကမုံရွာယာကြီးကလေးဝါကလည်းမပီတောင်တွင်းကြောင်ဒေသမှာရှိတဲ့ကျေးရွာတွေကိုမလ18ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးနယ်မြေရှင်းလင်းလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။တောင်တွင်းကြောင်ဒေသတွေကကျေးရွာ18ရွာလောက်ကထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါဗျ။
အခုတို့ဝင်တော့ကမိတွေရဝင်လာလား။ကျော်လာဝင်လာလား။ဒီလိုတက်တဲ့နေရာကဘာထဲမှာရှိတာပေါ့ဗျာ။အားလုံးအခုမိရနဲ့ဒီလိုပြေးနေရတဲ့ဇာကြီးတက်တော့ဘာလို့ဆက်ရှိရလို့တော့ပြေးရမှာလဲဒီလိုကအင်အားလုံးနည်းနည်းဝင်လာပြီးမှလည်းနည်းဒီလိုနဲ့ပြေးပြင်းနေတာဆိုတော့ဒီတော့ကနေရတော့ကျောင်းလမ်းကြီးချုပ်ပြီးတော့ဒီကြီးမလွတ်လိုက်တဲ့လူကတော့အိမ်မှာပဲတိတ်ကြည့်နေလိုက်တာပေါ့
တောင်တွင်းကြောင်ဒေသမှာကျေးရွာပေါင်း36ရွာရှိပြီးလက်ရှိစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွေ့ကျော်မဲမဲပြားတုံရန်ကင်းကုန်းမော်စားတဲ့ကျေးရွာတွေအပါအဝင်ကျေးရွာအများအပြားကဒေသခံတွေဘေးလွတ်ရာတိမ်းရှောင်ထွက်ပြေးနေကြရတာပါတောင်တွင်းကြောင်ဒေသလူခေါ်ဆိုတာဟာချင်းပြည်နယ်ဘက်ကတောင်နဲ့မင်းကင်းမြို့နယ်တွေကတောင်တစ်ခုကြားမှာရှိတဲ့အတွေ့အကြောင်းတောင်တွင်းကြောင်လို့ခေါ်ဆိုတာဖြစ်ပါတယ်မင်းကင်းမြို့နယ်တဲကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲကြီးကြီးမားမားဖြစ်တာအခုရက်ပိုင်းမှာမရှိပါဘူးအဲ့ဒီဒေသတွေဘက်မှာစစ်ကောင်စီကိုလူလာတဲ့ဖြူစော်ရီအဖွဲ့ဝင်တွေရှိတဲ့ကျေးရွာတွေလည်းရှိပါတယ်အခုလိုမင်းကင်းမြို့နယ်ဘက်မှာစစ်တပ်ကစစ်စင်ရေးတွေလုပ်နေတယ်လို့သတိတိုင်းတဲကပဲကလေးမြို့နယ်ထဲမှာလည်းနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်ကလေးမြို့တောင်ပိုင်းကကျေးရွာတွေဘက်မှာ2021ခုနှစ်နိုဝင်ဘာလထဲကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီလိုတိုက်ပွဲတွေပြင်းထန်တဲ့နောက်ကလေးမြို့နယ်12မိုင်လောက်သာဝေးတဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နတ်ချောင်းနတ်မြောင်ချောင်းကွာစတဲ့ကျေးရွာတွေအနီးစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့တိုက်ပွဲတွေဖြစ်ပွားပြီးနေအိမ်တွေမီးလောင်ဆုံးရှုံးခဲ့ရတာတွေရှိပါတယ်။အခုလိုစစ်ကောင်စီကမကြာခဏဆိုသလိုနေအိမ်တွေမိရှုပ်ပြီးဒေသခံတွေကိုဖမ်းဆီးတာတွေလုပ်လာတဲ့အတွေ့ကျေးရွာသားတွေဟာရွာထဲမှာမနေရတော့ဘဲတောတောင်တွေထဲနဲ့တိုက်ပွဲမရှိတဲ့မြို့ပေါ်တွေကိုပြောင်းရွှေ့နေထိုင်နေကြတယ်လို့ဒေသခံတအူးကပြောပါတယ်
ဒီရွာရဲ့သုံးပုံနှစ်ပုံလောက်ကတော့ဟိုးပထမတိုက်ပွဲကလေးอ่ะဟိုနှစ်ထောင်ကိုအရန်ဟိုမိတရှို့ပြီးတော့အဲ့ပထမတစ်ဖြတ်တိုက်ပွဲတွေကနေသုံးပုံတဝက်လောက်ကတော့မပြတ်နိုင်သားဘူးအခုချိန်ကြီးနည်းနည်းဟိုတစ်ခါအရှင်ပြေတဲ့လူမျိုးတွေကြတော့မြို့ပေါ်မှာအိမ်ကအိမ်လုံးအပြတ်ငါပြီးတော့နေတဲ့ဟာကြီးရှိရဲ့ပြီးကြအဲ့တချို့တဝက်ကကြတော့ကျွန်တော်တို့ရှိရတောင်ရလုပ်ငန်းလုပ်တယ်ဆိုတော့အခုကပဲတွေအဲ့လိုကြီးအချိန်ဆိုတော့တော်ထဲမှာပဲအပြီးဆင်းပြီးနေလိုက်ကြတာပထမတစ်ချိန်လုံးကအိမ်ကြီး40ကျော်ပေါ့အဲ့ရှိုးတယ်ကလူတွေခန်းနဲ့ဒီကလေးနဲ့ကြတော့နေပြီးတော့ခဏလောက်လမ်းဖြတ်သွားလို့ရတဲ့အနေအထားမျိုးဆိုလို့ရှိရင်ခဏလောက်ပြန်လာတယ်အိမ်ကြီးကိုပြန်ကြည့်တယ်ဟိုကိုလိုတဲ့တစ်စီးလေးတွေပြန်တယ်အဲ့လိုမျိုးကိုစုံကြမှာအထားလို့ရတဲ့ဒီစီးလေးတွေအထားတယ်အဲ့လိုမျိုးလေးတွေရောအဲ့လိုလာလို့ကြတယ်အိမ်မှာတော့လုံးဝကြီးနေနေကြတော့
အခုနှစ်ဖေဖော်ဝါရီလထဲမှာလဲစိတ်ကောင်းစီကနယ်မြေရှင်းလင်းတာတွေလုပ်လို့တိုက်ပွဲတွေရှိခဲ့ပြီးမလ14ရက်နေ့ကစလို့စစ်ကောင်စီကတကြောပြန်နယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွေ့ကလေးမြို့နယ်တောင်ပိုင်းမှာတိုက်ပွဲတွေဆက်ရှိနေပါတယ်မလ15ရက်နေ့ကစစ်ကောင်စီကနယ်မြေရှင်းလင်းရင်းနှချောင်းချေးရွာကနေအိမ်အလုံး40ကျော်ကိုမီးရှို့ခဲ့ပါတယ်ကလေးကံကောအဓိကကာလမာကြီးဘေးမှာရှိတဲ့ကျေးရွာတွေအပေါ်စစ်ကောင်စီတပ်က၄ချိန်နဲ့မနေဝင်ရောက်နယ်မြေရှင်းလင်းခဲ့တာတွေလုပ်တဲ့အတွက်ဒေသခံကျေးရွာသားတွေဟာတိုက်ပွဲမရှိတဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်ကြရတယ်လို့ပြောပါတယ်။ပြောင်းရွှေ့ဖို့မလွယ်ကူတဲ့ကျေးရွာသားတွေကတော့စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာရွာရဲ့ဘုံကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ်ခင်ဗျာ။
စကိုင်းတိုင်းကနယ်မြေရှင်းလင်းရေးအခြေအနေကိုကုကမောင်ဆိုမင်းပြောပြသွားတာပါ။UWSA ဝထင်းချုပ်တဲ့ဒေသမှာကိုဗစ်ကန့်သတ်ချက်တွေရက်ထက်တိုးလိုက်တဲ့အကြောင်းမပြောခင်မှာထိုင်းနိုင်ငံနေဆက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်မြောက်ဝတီ KNL အနီးမှာစစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေး KNL တပ်ဖွဲ့အပါအဝင်ပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲပြင်းထန်တာကြောင့်စစ်ပြေးဒုက္ခသည်တချို့ထိုင်းနိုင်ငံတွေကိုထွက်ပြေးလာကြပါတယ်။နှစ်လအတွင်းထိုင်းနိုင်ငံတွေကိုပထမအဆုံးထွက်ပြေးလာတဲ့ဒုက္ခသည်80ကျော်ဟာထပ်ပြည်နယ်အုံပံမြို့နယ်တဲကိုမတ်လ18ရက်နေ့ကရောက်လာခဲ့ကြပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ပါရခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်စုကလိမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံတပ်မ6နယ်မြေကကရင်မျိုးသားလွတ်မြောက်ရေးတပ်ပါဝင်ပူးပေါင်းတပ်တွေဟာမတ်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကြာသပတေးနေ့မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်စုကလီမျိုးနယ်ထိခဲ့ပေရွာသား80ကျော်နေရဆွန့်ခွာပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူမန်းမျိုးမြင့်ကပြောပါတယ
်။မင်းမနေ့ကတိုက်ပွဲဖြစ်တယ်ဒီဟိုမြဝတီတောင်ဘက်ပေါ့စုကလီမျိုးနယ်စုကလီမျိုးဟာထိခဲ့ပေရွာဒီကရမနေ့ကတိုက်ပွဲဖြစ်တယ်။မင်းမနေ့တော့တော်ပြင်းနေမှာလက်နက်ကြီးလက်နက်ငယ်အားအဖက်ကြီးကြတာလေမင်းမနေ့ကပေါ့အဲ့ဒီဖြစ်ပေကြပမာပြည်ထမကြီးပါလဲမြဝတီဆိုင်ရဲ့စုကလီညွနဲ့ဝါတကွချီတော့အဲ့ဒီ KNL တမချောင်းဒီနဲ့ဝေါင်ခွဲနဲ့ဝါတကွမနေ့ပိုင်းမှာရှိတာမတကွချီတော့ယူတာ80နဲ့နှစ်ဦးဒီခိုင်းလို့ကြည့်တာဝါဖြစ်ပေရွာလीလေခိုင်းနဲ့ဟိုဘုံဖန်ညွနဲ့နောင်လူဝန်ယူတယ်ဝ
ါကရင်ပြည်နယ်၄ကေကောဒေသတဝိုက်တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလည်းထိုင်းနိုင်ငံဘက်ချမ်းမဲဆောက်မြို့နယ်မဲတောင်နဲ့ဖွပရမြို့နယ်တဲကိုမြန်မာဘက်ကစစ်ဘေးဒုက္ခသည်တောင်းနဲ့ချီပြီးထွက်ပြေးလာကြပြီးတဲ့နောက်ပိုင်းအခြေအနေတွေတည်ငြိမ်သွားချိန်ထိုင်းဘက်ကနေရပြန်ခိုင်းခဲ့ပါတယ်။အဲ့ဒီတဲကဆိုရင်အခုပထမဆုံးအကြိမ်ဖြစ်မြန်မာဘက်ကစစ်ဘေးဒုက္ခသည်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတာဖြစ်တယ်လို့လည်းမန်းမျိုးမြင့်ကပြောပါတယ်
။ဟုတ်လားကြာပြီအခုမှပထမဆုံးအကြိမ်ပေါ့ပထမဆုံးအကြိမ်မနေ့ကဟိုလာတော့
မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ6ပူးပေါင်းတပ်ဖွဲ့တွေတစ်ဖက်နဲ့တစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအရှိန်ပြင်းထန်လာတဲ့အတွက်မြန်မာတချို့အိုးအိမ်ဆုတ်ခွာပြီးထိုင်းဘက်ကိုမနေ့ကဝင်ရောက်လာခဲ့တယ်လို့လည်းထိုင်းဘက်ကပြောကြားထားပါတယ်။ထိုင်းနိုင်ငံဘက်ရောက်လာတဲ့မြန်မာဒုက္ခသည်တွေကိုကျန်းမာရေးဆိုင်ရာကိစ္စရပ်တွေစစ်ဆေးပေးနေပြီးလက်တလောယာယီလက်ခံပေးမဲ့အကြောင်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။ကရင်ပြည်နယ်၄ကေကောဒေသတဝိုက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း၅ရွာခန့်ကဒေသခံ6000ကျော်ဟာလည်းနေရာမပြောင်းနိုင်သေးပဲမဲဆောက်မြို့နယ်နဲ့နီးတဲ့မြန်မာဘက်အချမ်းတောင်ရင်းမြစ်အနီးမှာပဲခိုးလုံနေထိုင်နေရဆဲဖြစ်ပါရဲ့ရှင်။
VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါဝါပြည်နယ်ဘက်ကအခြေအနေကိုတွားကြည့်ရအောင်ပါရှမ်းပြည်နယ်အရှိမြောင်ပိုင်း UWSA ဝါတက်ဖွဲ့ထင်းချုံရဒေသမှာကိုဗစ်ကာယောဂါ တွေ့ကြောင်းအခုလိုမျိုးမလိုအပ်လို့ရှိရင်အိမ်ပြေမထွက်ရလော့ကဒေါင်းကန့်သတ်ချက်ကိုရပ်တိုးလိုက်ပါတယ်မတ်လ၁ရက်နေ့ကတည်းကလော့ကဒေါင်းချထားတာကြောင့်မြို့တွင်းသွားလာမှုတွေပိတ်ပင်ထားလို့စားသောက်နေထိုင်ရေးအခက်တွေ့နေရသူတွေရှိသလိုမြို့ထဲဝင်လာနိုင်ဖို့နဲ့မြို့ပြင်ကိုပြန်ထွက်ဖို့လုပ်နေသူတွေလည်းအခက်ကြုံနေရပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြပါမယ်ခင်ဗျာ
ရှမ်းပြည်နယ်ကဝထင်းကျုပ်ဒေသဖြစ်တဲ့မိုင်းပေါက်ခရိုင်ပန်ခမ်းအထူးမြို့နယ်နဲ့မိုင်းလင်းခရိုင်တွေမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေဆိုးရွားနေလို့အသွားအလာထိန်းချုပ်ထားပါတယ်။ပန်ခမ်းမြို့ကနေမိုင်းပေါက်ခရိုင်မိုင်းလင်းခရိုင်မိုင်းမောခရိုင်နဲ့နန်းသက်အထူးမြို့နယ်တွေစီဖြတ်တန်းသွားခြင်းမလုပ်ပါလို့ပန်ခမ်းမြို့ကိုဗစ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ပန်ခမ်းမြို့မှာလည်းမတ်လ၁ရက်နေ့ကစပြီးကိုဗစ်စစ်ဆေးမှုတွေစတင်လုပ်ပြီးတော့လော့ကဒေါင်းကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။မြို့ဝင်ထွက်ကိုပိတ်ထားပြီးမြို့တွင်းသွားလာရေးကိုလည်းအခုချိန်ထိကန့်သတ်ထားတာကြောင့်စားသောက်နေထိုင်ရေးအခက်ကြုံနေရတယ်လို့ဒေသခံသူကပြောပါတယ်။
လော့လော့ကတော့အမှအကောင်လုံးကလော့ဒေါင်းနေချတာကလော့ဒေါင်းနေချပြီးတော့အသွားလာဘာမှမရှိပါဘူးအဲ့လိုရှိရသူတို့ဒီပန်ဆန်းရေနောက်တစ်ခါပန်ဆန်းနဲ့အနည်းဆက်မျိုးကဝင်းကောင်ကအဲ့ဒါလည်းလော့ဒေါင်းပဲဟောမိုင်းပေါက်တို့မိုင်းခံတော့အကောင်လုံးလော့ဒေါင်းနေပဲလော့ဒေါင်းကအထက်တောင်ပူထားသေးရောမျိုးရင်းတော့ကိုအော်ဒီလိုပဲသူကလော့ဒေါင်းရှိရဆိုတော့တော့ဟိုအပြင်းမထွက်ရဘူးကွာအပြင်းမထွက်ရဘူးအစားပြရပါရဲ့စနဲ့လာပြီးတော့ไลปูเรอเตยရှိတယ်အဲ့အเตยရှိရနေပြီးတော့ပဲအဲ့လိုဝင်စားကြရဲကားရတော့ပတ်ကြတာပေါ့
ကေယောဂအခြေအနေကြောင့်လော့ကဒေါင်းချရတဲ့ကာလကိုမတ်လ28ရက်နေ့အထိထပ်တိုးထားတယ်လို့လည်းဒေသခံတွေကပြောပါတယ်အသွားအလာပိတ်ထားလို့မြို့ရင်းမှာအလုပ်လာလုပ်ရင်းအိမ်မပြန်နိုင်မဲ့ပိတ်မိနေသူတွေရှိတယ်လို့အလုပ်လုပ်ဖို့အတွက်လာခွင့်မရသေးလို့ပြန်ဖွင့်ပေးမဲ့အချိန်ကိုစောင့်ဆိုင်းနေရသူတွေလည်းရှိနေပါတယ
်အရင်တော့တော့တပတ်လာလာတော့သွားလို့ရရပေါ့နော်ဒီအဝင်ထွက်ကစားဥစားတန်းတွေပါရင်ရှိရနောက်စစ်တူစာရွက်တွေပါရှိရရင်တော့ပုံမတွေ့ဘူးဆိုလို့ရှိရင်တော့တော်လို့လာလို့ရဘူးတော့တော့လဲဆိုတော့လည်းတော့အခက်ခဲတော့အကုန်လုံးကတော့ရှိကြတာပေါ့ဒီလိုတော့ဟုတ်တယ်စာရေးတောက်ရေးရတချို့တွေကြတော့လည်းချက်ချင်းချတဲ့အခါကျတော့တချို့တွေကြတော့လည်းစာမတောက်ဖို့အတွက်ကိုမလွယ်နေဘူးပေါ့နော်မလွယ်နေဘူးဆိုတာဟိုအရင်တော့ကချက်ချင်းကသူတို့မဝယ်နိုင်ကြဘူးလေဟိုမဟုတ်ဟိုစာမတောက်ဖို့ဆန်လို့ပါလို့ညာလို့ပေါ့နော်စားချက်တောက်ချက်ချက်ချင်းမဝယ်နိုင်ကြတော့တချို့ကြတော့လည်းအဲ့လိုပဲလေပြီးတော့နေကြတာပေါ့
ကိုပိုင်အုပ်ချုပ်ခွင့်ရဝါပြီအထူးဒေသတွေဝင်ခွင့်ထောက်ခံစာတွေကိုလည်းကိုဗစ်ကရောဂါအခြေအနေကြောင့်ယာယီရပ်ဆိုင်းထားပါတယ်ကားအငှားဝင်ဆောင်မှုပေးနေသူတွေကတော့ကက်ရောဂါကာလမှာအခုလိုတင်းကျပ်တဲ့စီးမင်းတွေကြောင့်အခက်ကြုံနေရတယ်လို့ပြောပါတယ
်ပန်ခမ်းတို့မိုင်းပေါက်တို့မိုင်းလာတို့ကြတော့ဒီကိုဗစ်ကာလထဲမှာကျွန်တော်တို့မရောက်ဘူးမှာသွားလာရင်လည်းနည်းနည်းကျက်တယ်မိုင်းပေါက်တို့မိုင်းချင်းတို့ပေါ့နော်မိုင်းလာတို့ကသူကအဲ့မှာဟာလော့ဒေါင်းနေရှိတယ်ပေါ့အခုလက်ရှိဟုတ်ကဲ့ဒါလည်းလူနဲ့ကားသမားအချင်းချင်းအဲ့လိုပြောကြတာအရာဟောလော့တော့နေရှိတယ်။နောက်ကျအဲ့ဘက်ဒေသတွေကိုဝင်ရင်ဝင်ထွက်ခွင့်နေပါလေ။ဟိုဘက်ဒေသမှာသူတို့စာတင်ရတာတွေပါလေရှိတယ်။သွားလျှောက်ရတာလေ။သွားလျှောက်ပြီးတော့သူတို့ဒေသရဲ့သက်မှတ်တယ်ကိုလည်းဝင်ရတာရှိတယ်။နောက်ကျတော့ကိုဗစ်ကကွယ်သိထိုးထားတာအာရှိဖို့လိုအပ်တယ်။နောက်ဟိုရက်ကကြီးကအာဒီဆိုချိုရီမူတွေရက်စကန်တွေရထောက်ခံစာတွေပါဖို့လိုအပ်တယ်။အဲ့လိုမျိုးတွေတော့လိုအပ်တယ်။ဒီပန်ဆန်းလို့ပါလို့ဆိုလို့ရှိရင်တော့လော်တော့မပြီးသေးဘူ
းဝါဒေတာအတွင်းကိုဗစ် -19 ကူးစက်မှုနောက်ဆုံးအခြေအနေကို UWSA လာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်ကိုဆက်သွယ်မေးမြန်းရမှာတော့ပြင်ပမှာရောက်နေတာကြောင့်အခြေအနေမသိရသေးကြောင်းပြောပါတယ
်အဲကျွန်တော်လည်းမသိသေးဘူးနော်အပြင်မှာရောက်နေနော်
2020ခုနှစ်ဒီဇင်ဘာလမှာဝါဒေတာအတွင်းကိုဗစ် -19 ကူးစက်မှုစတင်ဖြစ်ပွားချိန်မှာဝါအာဏာပိုင်တွေဖွဲ့စည်းထားတဲ့ကိုဗစ် -19 ကူးစက်ရောဂါထိန်းချုပ်ရေးဗဟိုကော်မတီကိုကိုးကားပြီးဒေတာတွင်ကူးစက်ခံရတဲ့လူဦးရေပျောက်ကင်းမှုကူးသမှုစတဲ့အခြေအနေတွေကို WSTV ဝါသတင်းဌာနကအသေးစိတ်ဖော်ပြခဲ့ပါတယ်။လက်ရှိလော့ကဒေါင်းနဲ့ပတ်သက်ပြီးနောက်ဆုံးထုတ်ပြန်ခဲ့တာကတော့မတ်လ9ရက်နေ့ကဖြစ်ပါတယ်။အထူးသဖြင့်မိုင်းလင်းခရိုင်မိုင်းပေါက်ခရိုင်တို့မှာ COVID-19 ဖြစ်ပွားနေတာကြောင့်လော့ကဒေါင်းကာလကို2022မတ်လ23ရက်နေ့အထိထပ်မံတိုးမြင့်တယ်လို့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိကူးစက်မှုအခြေအနေဟာကိုပူရာချောင်းဆိုးရွာလောက်ဖြစ်ပြီးတိတ်မပြင်းထန်တာကြောင့် Omicron ဖြစ်နိုင်ကြောင်းဒေသခံတွေကပြောဆိုတာရှိပေမဲ့ဝါအာဏာပိုင်တွေကတော့တိတိကျကျသတင်းထုတ်ပြန်တာမရှိပါဘူး။ကျမ်းမာရေးဝန်ကြီးဌာနရဲ့ COVID အသီးပြုလူနာစရင်ထုတ်ပြန်ချက်အရမတ်လ18ရက်က COVID အသီးပြုလူနာအများဆုံးကရှမ်းပြည်နယ်ကဖြစ်ပါတယ်။24နာရီအတွင်းတက်ခွဲအသီးပြုသူဦးရေရှမ်းပြည်နယ်မှာ122ဦးရှိပါတယ်။မြန်မာနိုင်ငံတွင်းအသီးပြုလူနာတက်တွေ့ရှိမှုနဲ့ပိုးတွေ့နှုန်းတိုက်ဆုံနှုန်းတွေမှာတိတိတတ်တာကျဆင်းလာလို့ဘာသာရေးတာရေးနာရီအခမ်းအနားတွေမှာလူ400အထိစုဝေးခွင့်ပြုတယ်လို့ကျမ်းမာရေးဝန်ကြီးဌာနကမကြခင်ရက်ပိုင်းကပဲထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုရဲမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီနိုင်ငံတကာထိတ်တန့်ရောက်နေတဲ့ယူကရိန်းအရေးနဲ့ပတ်သက်လို့လည်းတင်ပြခြင်းပါတယ်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ထိုးနေတာမို့နိုင်ငံအနှံ့မြို့တွေကဒီနေအိမ်တိုက်တာအဆောက်အုံတွေဘုံနံတင်ပြီးပြားကျိကုန်ပါတယ်ရုရှားကိုပြန်လဲခုခံတိုက်ခိုက်ကြသူတွေကလွဲလို့ယူကရိန်းအရသာအများပြားအိုးအိမ်စွန့်ခွာထွက်ပြေးရတာသတင်းသုံးပတ်အတွင်းမှာလူပေါင်း3သန်းကျော်ရှိလာပါပြီဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေမအေးတနာကျော်ကတင်ပြထားပါရခင်ဗျာ
ရုရှားကျူးကျော်စစ်ရဲ့လက်နက်ကြီးနဲ့တနက်ပစ်ခတ်မှုတွေကြောင့်မှမလလည်းထိဆိုရင်ယူကရိန်းကနေပြီးတော့လူပေါင်း3သန်းကျော်ထွက်ပြေးရပြီဖြစ်ပါသည်ဒီနှုန်းနဲ့ဆိုရင်လူတွေအစုလိုက်ထွက်ပြေးကြရတာ2015ဆီးရီးယားပြည်ပခတ်ထက်ကျော်သွားနိုင်တယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးကပြောပါတယ်တချို့နိုင်ငံတွေမှာလူရည်တွက်တာကြားလို့တကယ့်အရေးအတွက်ကပို့ပြီးများနိုင်ပါတယ်ယူကရိန်းကထွက်ပြေးလာရသူ60ရာခိုင်နှုန်းလူ 1.8 သန်းကျော်လောက်ပိုလန်နိုင်ငံကိုသွားတာပါ။ကျန်သူတွေကဟန်ဂေရီ၊မော်ဒိုဗာ၊ရိုမေးနီးယားနဲ့ဘယ်လာရုစ်နိုင်ငံတွေစီသွားကြပါရဲ့။အိုးရင်စွန့်ပြေးရသူအရေအတွက်နေ့စဉ်တသိန်းနှစ်သိန်းတိုးလာနိုင်တယ်လို့ကုလသမဂ္ဂကပြောပါရဲ့။ယူကရိန်းမှာလက်နက်ကင်ပဋိပက္ခက2014အစောပိုင်းမှာစတာဖြစ်ပြီးတော့နောက်တော့နိုင်ငံရှေ့ချိုင်းယူကရိန်းထိန်းချုပ်နယ်မြေနဲ့ရုရှားထိန်းချုပ်နယ်မြေနယ်စပ်တစ်လျှောက်တိုက်ပွဲငယ်တွေမကြာခဏဖြစ်ပွားနေတာပါ။
I think the key thing to remember is that Ukrainians
အထက်ကသိထားရမှာကယူကရိန်းမှာစစ်ဖြစ်နေတာရှင်းနေကြလာပြီဆိုတာပါပဲ။သူတို့အတွက်အခုမှအထူးအဆန်းထပ်ပစ်တာမဟုတ်ပါဘူး။ဒါကိုတွေးထားပြီးသားပါ။တိတ်မဆိုးပင်မဲ့ချိန်ချမှုအနေနဲ့တော့နေလာရတာရှင်းနေရှိပါပြီ
။တမိုင်းတွင်တဲ့ဒီဖြစ်ခဲ့ရတဲ့လူတွေအနောက်နိုင်ငံဘက်ရွှေ့ပြောင်းမှုကဥရောပမှာဆယ်စုနှစ်တွင်တဲ့ချီအများဆုံးတော့ဖြစ်နေတဲ့ပြဿနာပါ။အခုယူကရိန်းဒုက္ခသည်အရေးအတွက်က2017ကော့ဆိုဗိုစစ်ပွဲပထမဆက်တည့်ရမှာထွက်ပြေးရတဲ့အရေးအတွက်ထက်လက်ဆနေပါများပါတယ်။1999အေပီလထိဆိုရင်ကော့ဆိုဗိုကဒေသခံ6သိန်းလောက်ဒုက္ခသည်ဖြစ်သွားပြီးတော့နောက်4သိန်းကပြည်တွင်းမှာပဲအိုးအိမ်ဆုံးပြေးခဲ့ကြရပါတယ်။တဖြည်းဖြည်းနဲ့ဆိုရင်ယူကရိန်းကနေပြီးတော့လူပေါင်း6သန်းခွဲလောက်ထိထွက်သွားရနိုင်တယ်လို့ UNHCR ကပြောပါတယ်။အိန္ဒိယနိုင်ငံတွေစီပြေးကြတဲ့သူတွေကတော့အရေးပေါ်လိုအပ်ချက်တွေအတွက်အစိုးရတွေပရာဟိတအဖွဲ့တွေနဲ့တွေ့ရပြပါပြီ။ဒါပေမဲ့သွားလာဖို့အခက်အခဲရှိသူတွေအတွက်ကတော့စိုးရိမ်စရာရှိပါသေးတယ်
။ငွေကြေးတိတ်ပူစရာမရှိတဲ့သူတွေကမြန်မြန်ထွက်သွားလို့ရမှာဖြစ်ပြီးအဆင်အဆုံးသူတွေကတော့ကြံခဲ့မှာပေါ့လေ။ဒီတော့အကူအညီပေးဖို့ဆိုတာပြောရင်ဒါတွေကိုထည့်သွင်းရပါမယ်။အကူအညီပေးဖို့ပြောရင်ထည့်စင်စားရမယ့်အချက်ပါ။လူသားချင်းစာနာမှုအကူအညီဒုက္ခတွေတွေကိုပေးရမယ့်အကူအညီပါ။ဒီထဲမှာတော်တော်များများကတက်ကြီးတွေမတန်ဆွမ်းသူတွေကလေးပါတဲ့သူတွေသူတို့တွေကတိတ်လူလကူသွားလို့လာလို့ရမှာမဟုတ်ပါဘူ
းအခုဖြစ်နေတဲ့ပုံကဥရောပမှာဖြစ်ခဲ့တဲ့လူရှေ့ပြောင်းမှုပြဿနာနဲ့ဆင်တူတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဒုတိယကမ္ဘာစစ်အတွင်းမှာဥရောပတလောဂျာမန်လူမျိုး12သန်းအိုးအိမ်ဆုတ်ခွာပြေးခဲ့ကြရပါတယ်နောက်တစ်ခုက2015ဆီးရီးယားပြည်ပခါမှာလူပေါင်း2သန်းကျော်ဥရောပသမဂ္ဂနိုင်ငံတွေစီရောက်လာကြလို့ကိုလွန်ကွင်းပေးတဲ့စနစ်တွေလူဝင်မှုကြီးကြပ်ရေးစနစ်တွေမနိုင်နိုင်အောင်ဖြစ်ခဲ့ရပါတယ်
။ဆွီဒင်မှာဂျာမနီမှာတွေလည်းကြုံပြီးပါပြီ။အခုဆိုဂျာမနီပါပါပါတယ်။ဥပမာဒီဒုက္ခတွေအများကြီးဝင်လာတာကိုဂရင်တွေ့ဖို့2015ရုံးကတုံးခဲ့တဲ့မူပေါင်းတွေပြန်သုံးခိုင်းနေပါပြီ။ဒါကြောင့်အဲ့ရုံးကအသုံးပြုခဲ့တဲ့နီးတွေကြုံခဲ့တဲ့အမားတွေကိုပြန်ယူပြီးအခုလိုအပ်ချက်အစ်စ်တွေနဲ့ကိုက်အောင်ပြန်ညှိသုံးရပါမယ
်။အရင်ကမလုပ်စဘူးဥရောပသမဂ္ဂကလည်းယာယီအကာအကွယ်ပေးရညှဉ်းချချက်ထုတ်ဖို့သဘောတူထားပါတယ်။ဆိုလိုတာကယူကရိန်းကဒုက္ခသည်တွေကိုဥရောပသမဂ္ဂနိုင်ငံတွေမှာအနည်းဆုံးတစ်နှစ်ယာယီနေထိုင်ခွင့်နောက်ထပ်နှစ်နှစ်တက်တန်းတိုးလို့ရနိုင်ချေပေးတာဖြစ်ပါတယ်
။နောက်ပြီးရင်တော့အခြေအနေကရှေ့ဆက်ဘလို့ပြောင်းလာမလဲ။သူတို့ခိုလုံခွင့်ရှောက်ဖို့လူမလားတွေစက်ကြည့်ရမှာပါ။ယူကရိန်းနဲ့ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ EU ရဲ့ထောက်ခံမှုကိုအချိန်မဆွဲဘဲနဲ့ပြသဖို့အထူးအရေးကြီးပါတယ်။ဥရောပသမဂ္ဂထဲမှာလည်းသိသာစေပါတယ်။ယာယီအကာအကွယ်ပေးနေထိုင်ခွင့်က EU တစ်ခုလုံးရဲ့အနေထားပါ။ဂျာမနီမှာဂရိမှာမဟုတ်ပါဘူး။ EU တစ်ခုလုံးမှာယူကရိန်းနဲ့ပတ်သက်တာကို EU ကတေချာရှင်းရှင်းလင်းလင်းပြောထားပါတယ်။
ယူကရိန်းကထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမအေးတန်တာကြောရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲသိပ္ပံနဲ့နီးပညာကဏ္ဍသုတဆုံးလင်အမေရိကန်တခွင်နဲ့အမျိုးသမီးအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို စမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335 kHz 9383ညလိုင်းဒိုမီတာ49 kHz 6153ညကနေကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ် VOA ရဲ့ Facebook ကလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတန်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ခြင်းပါတယ်ဒီတစ်ပတ်မှာတော့2022နိုင်ငံကအမျိုးသမီးရဲစွမ်းတတ်သိရှင်စုနဲ့ပတ်သက်ပြီးတော့ပြောပြထားပါတယ်အကျင့်ပြည့်ချစားမှုတွေမတရားမှုကြားမှအခြေခံတဲ့ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့ပို့ပြီးတော့ပွင်လင်းညီညွတ်တရားတဲ့လူပေါင်းအတိုင်းဝန်ဖြစ်ပေါ်လာစေရေးကြိုးပမ်းနေကြတဲ့မြန်မာအပါအဝင်ကမ္ဘာတစ်ဝှမ်းကအမျိုးသမီး12ဦးကိုအမေရိကန်နိုင်ငံရေးဌာနကဒီနေ့အတွက်အမျိုးသမီးရဲစွမ်းတတ်သိရှင်အဖြစ်ဂုဏ်ပြုလိုက်ပါတယ်ဒီအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes. ဖြစ်စဉ်နှစ်တိုင်းမက်ဆာရှိရဲ့နိုင်ငံအမျိုးသမီးများနေကြရောက်ပြီးရပိုင်းအတွင်းမှာအမေရိကန်နိုင်ငံသားဤဌာနကကမ္ဘာတဝန်တရားမျှတရေးငြိမ်းချမ်းရေးနဲ့အခြေခံလူခွင့်ရေးတွေအတွက်ရှေ့ရန်ကနေရဲရဲဝံ့ဝံ့တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုရဲစွမ်းတတ်သိရှင်တွေအဖြစ်ဂုဏ်ပြုလေးရှိတာဖြစ်ပြီးဒီနှစ်ကတော့16ကြိမ်မြောက်ဖြစ်ပါတယ်။ဒီနှစ်စုချီးမြှင့်တဲ့အခမ်းအနားကိုမတ်လ14ရက်ဒီသတင်းပတ်တနင်္လာနေ့ကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်သမ္မတကတော်ဂျိုးဘိုင်ဒန်တို့နဲ့အတူအထင်ကရအမျိုးသမီးခေါင်းဆောင်တချို့လူကိုယ်တိုင်တက်ရောက်ကြပါတယ်။လက်ရှိမှာအချင်းချခံနေရတဲ့ဗီယက်နမ်နိုင်ငံကစုရှင်သတင်းတောက်တူကလွဲလို့ channel စုရှင်တွေအားလုံးကတော့ online ကတဆင့်တက်ရောက်ကြပါတယ်။ဒီကဏ္ဍဟာမျိုးသမီးတွေရဲ့ရဲစွမ်းပြောင်ပြောက်တဲ့လုပ်ရက်တွေကိုဂုဏ်ပြုချီးမြှင့်တာဖြစ်တယ်လို့တစ်ချိန်တည်းမှာလည်းကမ္ဘာတစ်ဝန်းကမျိုးသမီးတွေရင်ဆိုင်နေရတဲ့ထိတ်လန့်တုန်လှုပ်ဖွယ်ရအခြေအနေတွေကိုသတိပေးရလဲရောက်ပါတယ်။အထူးသဖြင့်လက်ရှိမှာရုရှားရဲ့တူးကျော်တိုက်ခိုက်မှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အခြေအနေတွေကိုအမေရိကန်နိုင်ငံသားရင်းဝင်ကြီးအန်တိုနီဘလင်ကန်ကအလေးထားချက်သွင်းပြောသွားခဲ့ပါတယ်
။ Millions of Ukrainian women.have fled their country with their families.
Ukraine မျိုးသမီးတွေတန်းနေကြတဲ့ဒေသတွေကိုတိုက်ပီးကနေဖြတ်ပြေးနေကြရသလိုရုရှားရဲ့တရားမျှတမှုကင်းမဲ့တဲ့စစ်ပွဲကိုခုခံတိုက်ခိုက်နေကြတဲ့အမျိုးသမီးတွေလည်းပြည်တွင်းမှာနောက်ထပ်တန်းနေချီရှိနေပါတယ်။လွန်ခဲ့တဲ့တပတ်လောက်ကပဲဒီလိုလူတွေအများအပြားပိုလန်နယ်စပ်မှာကျွန်တော်တွေ့ခဲ့ရပါတယ်။ရုရှားရဲ့ရန်လိုတိုက်ခိုက်မှုတွေကနေလွမြောက်ဖို့အမျိုးသမီးနဲ့ကလေးငယ်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးနေရတဲ့ပုံရိပ်တွေကစိတ်ထဲအုံနောက်ထဲမှာဆွဲထင်ကြံနေပါတယ်။
အလားတူပဲသမရကတော်ဂျေးဘိုင်ဒန်ကလည်းယူကရိန်းအမျိုးသမီးနဲ့ကလေးငယ်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောသွားခဲ့တယ်လို့ပြည်ပခါရီဖိနှိပ်မှုတွေနဲ့အချက်တဲတွေကြားရဲရဲဝံ့ဝံ့ရုန်းကန်ရှေ့ဆက်နေကြတဲ့အမျိုးသမီးတွေကိုချီးကျူးဂုဏ်ပြုပြောကြားခဲ့ပါတယ
် Women nurse and nurture teach and build
ကဘာကြီးတိုးတက်ကောင်းမွန်လာဖို့အတွက်နေ့စဉ်နေ့တိုင်းအမျိုးသမီးတွေဟာတင်ကြားပြသထင်ကြားမြေတောင်မြောက်ပေးရတွေနဲ့အတူအိမ်မက်တွေအကောင့်ထဲပေါ်နိုင်အောင်ဥဆောင်မှုတွေပေးနိုင်အောင်ကြိုးပမ်းနေတဲ့သူတွေဖြစ်ပါတယ်။အမျိုးသမီးတွေဟာမတရားမှုကိုနှုတ်ဆက်မနေကြပါဘူး။ဒါပေမဲ့အကြမ်းဖက်မှုတွေအမုန်းတရားတွေခွဲခြားဆက်ဆံမှုတွေနဲ့ဖဲချင်းခံရမှုတွေကအမျိုးသမီးတွေကိုနှုတ်ဆက်အောင်လုပ်နေရတယ်လို့ရှိပါတယ
်။ဒီလိုနှုတ်ဆက်အောင်လုပ်တာတွေရှိပေမဲ့လို့အမျိုးသမီးတွေဟာအကြောက်တရားတွေကိုပေးဖယ်ပြီးပုံမူငင်းချမ်းပြီးပွင့်လင်းတဲ့လူပေါင်းတိုင်ဝမ်တွေပေါ်ပေါက်လာရေးအတွက်ကြိုးပမ်းနေကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီကွန်ပျူတာချင်းမြင့်ပွဲအခမ်းအနားမှာပြောသွားပါတယ
် This year's Women of Courage are making our world more peaceful, more just.
ဒီနေ့အမျိုးသမီးရဲစွမ်းတတ်သိစုရှင်တွေကတော့ကမ္ဘာကြီးပုံမူငင်းချမ်းလာဖို့နဲ့ကမ္ဘာတိုင်ကြီး၄ခုမှာတရားမျှတမှုရရှိရေးကြိုးပမ်းနေကြသူတွေပါအစီအစဉ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကနေကာကွယ်ရေး အခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနေကြသူတွေဖြစ်ပါတယ်။အမျိုးသမီးငယ်တွေ၊လိင်စိတ်ကွဲပြားကြတဲ့ LGBTQI တွေနဲ့လူမှုအတိုင်းအဝိုင်းတွင်ဖယ်ကျင်ခံရသူတွေရဲ့အခွင့်အရေးပုံမတိုးတက်ကောင်းမွန်လောင်ရှေးဆောင်ကြိုးပမ်းနေကြတာဖြစ်ပါတယ်
။ဒီနေ့နိုင်ငံတကာရဲစွမ်းတပ်တည်ရှင်စုချီးမြှင့်ခံရတဲ့အမျိုးသမီး၁၂ဦးမှာ၅ဦးကမြန်မာပါဝင်အာရှတိုင်းနိုင်ငံတွေကဖြစ်ပြီးအာဖရိကတိုင်းနိုင်ငံတွေက၃ဦး၊တောင်အမေရိကက၂ဦးနဲ့ဥရောပတိုက်က၂ဦးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူရှေ့နေဝီဇာဝါဟာဆန်အီရတ်နိုင်ငံမှာအကျင့်ပျက်ခြားစားမှုတွေဥဆောင်တိုက်ဖျက်ရမှာထင်ရှားတဲ့လက်ရှိဒုတိယဗန်နာရေးဝန်ကြီးထာဟိဆာမီမိုဟာမက်ဗီယက်နမ်နိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူသတင်းတောက်ဖန်ဒွမ်ထရန်နေပေါ်နိုင်ငံကလိင်စိတ်ခံယူမှုကွဲပြားသူလူနည်းစုတွေရဲ့အခွင့်အရေးနဲ့လူမှုတရားမျှတမှုတွေအတွက်တိုက်ပွဲဝင်နေတဲ့ဘူမီကာစရစတာတောင်အာဖရိကနိုင်ငံမှာကြားမှာကွဲပြားမှုကြောင့်အကြမ်းဖက်တပ်ဖြတ်ခံရမှုတွေနဲ့အစီအစဉ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရေးကြိုးပမ်းနေသူရိုချန်ဒါဖက်စကိုလိုင်ဘီးရီးယားနိုင်ငံကအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူဖာစီယာဘိုရိုနာဟဲရစ်လိဘီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးနက်ချလာမာဂိုရှ်မော်ရိုကိုနိုင်ငံမှာလွှတ်တော်တွေအမျိုးသမီးတွေအချို့ကျကုစားပြုခွင့်ရရေးဦးဆောင်ကြိုးပမ်းခဲ့သူလွှတ်တော်အမတ်ဒရိုင်နာဂါမန်ရူမေးနီးယားနိုင်ငံအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူကာမန်ဂူရဂဲဖရန်စီနိုင်ငံမှာအမျိုးသမီးတွေနဲ့တက်ကြွလှုပ်ရှားသူတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေအပါအဝင်အချင်းပြတ်ခြားစားမှုတွေနဲ့မွေးရင်ဆေးဝါးတိုက်ဖျက်ရေးကိစ္စတွေကင်တွေရမှာထင်ရှားတဲ့ရှေ့နေဆီမိုနီစီဘီလီယိုဒိုနာစီမီတိုကိုလံဘီယာနိုင်ငံကလူခွင့်ရေးနဲ့တဘာဝပတ်ဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူဟိုစီဖီနာကလင်ဂါဇူနီဂါနောက်မြန်မာနိုင်ငံကတော့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့လက်ရှိမှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာတူဝင်ကြီးမအီဒစာမောင်တို့ဖြစ်ပါတယ
်။အမျိုးသမီးတွေဟာကနေ့အချိန်ဒီထိဒီမိုကရေစီနဲ့လူခွင့်ရရပိုင်ခွင့်တွေအတွက်တောင်းဆိုဆန္ဒပြတဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွနဲ့ပါဝင်လှုပ်ရှားနေစေဖြစ်ပါတယ်။ကနေ့ကျွန်မရခဲ့တဲ့စုဟာမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေနဲ့လူငယ်တွေအပေါ်စစ်တပ်ကနေပြီးတော့မှကျူးလွန်တဲ့အကြမ်းဖက်ရာဇဝတ်မှုတွေလူခွင့်ရချိုးဖောက်မှုတွေကိုအဆုံးသတ်စေဖို့နဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီမိုကရေစီရရှိရေးလူခွင့်ရရရှိရေးစူးစမ်းရုံးကန်မှုတွေအတွက်အတိမတ်ပြုပေးရဲစုလို့ကျွန်မအနေနဲ့ခံယူပါတယ်ရှင်။ကျေးဇူးတင်ပါတယ်
။ဒီမိုကရေစီနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအတွက်ရှေ့တန်းကတိုက်ပွဲဝင်သူတို့အဖြစ်ထင်ရှားတဲ့မအီတင်စာမောင်ဟာမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ကျောင်းသားသမဂ္ဂလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတို့ဖြစ်ပြီး2015ခုနှစ်မှာကျောင်းသားတပိတ်လမ်းလျှောက်ချီတက်ပွဲမှာပါဝင်ခဲ့ပြီးတဲ့နောက်ဖန်စီအချင်းချခံခဲ့ရသူဖြစ်ပါတယ်။ဆီယာနာသိမ့်မှုနောက်ပိုင်းမှာလည်းငြင်းငြင်းနဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့အတွက်မြန်မာစစ်ကောင်စီကဖမ်းဝရမ်းထုတ်ခံထားရသူဖြစ်ပြီးလက်ရှိမှာထွက်ပြေးတင်းရှောင်နေရပေမဲ့လို့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်မစုံမနစ်ရှေ့ဆက်တိုက်ပွဲဝင်နေတာကြောင့်အခုလိုနိုင်ငံကအမျိုးသမီးရဲစွမ်းတပ်တည်ရှင်စုဂုံပြုချင်းမြနာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။စုရှင်စစ်နှဦးရဲ့ကိုစားလူပြောင်းနိုင်ငံသားရေးဝင်ကြီးနက်ကမာကုရှ်ကမိကုံးပြောကြားခဲ့ပြီးအခက်အခဲကြက်တဲတွေဘလို့ပဲရှိရှိကိုယုံကြည်ရာလှုပ်တဲ့လှုပ်ထိုက်တာကိုရဲရဲဝံ့ဝံ့လှုပ်ဖို့ဆုံးဖြတ်လှုပ်ဆောင်ရတာဟာရဲရင်မှုတတိခွန်အားပါလို့သူကပြောသွားပါတယ
် When you decide to listen to your true self when it is hard to speak up
ကိုလက်ခံယုံကြည်တဲ့အတိုင်းထုတ်ဖော်ပြောဆိုဖို့ခက်ခဲလို့နဲ့အချိန်မှာတော့ဒါကိုရအောင်ထုတ်ဖော်ဖို့ဆုံးဖြတ်တာအမျိုးသမီးတွေအကြီးရန်ရထူးတာဝန်နဲ့ထမ်းဆောင်တဲ့အခါအချိန်ပြည့်စောင့်ကြည့်ဝေဖန်ပြစ်တင်ခံရမတရားအနိုင်ကျင့်ခံရရကြုံရမယ်ဆိုတာသိပါလဲနဲ့ဒါရီကိုရေရဲဝုံရင်ဆိုင်တာဒါရီကိုတက်သည့်ခွန်အားလို့ဆိုလိုပါတယ်အမျိုးသမီးတွေအနေနဲ့ကိုတိုင်းပြည်အိုးအိမ်တွေကိုစွန့်ခါပြီးတော့ဘေးလူရမှာခိုးလုံရှင်သန်ဖို့စွန့်စွန့်စစဆုံးဖြတ်ရတာကလည်းရဲစွမ်းတက်သည့်ပါပဲ
ဒီလိုအမျိုးသမီးရဲစွမ်းတက်သည့်ရှင်တွေနဲ့အတူကမ္ဘာတစ်ဝန်းအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာအောင်အားလုံးတညီတညွတ်တဲ့လက်တွဲလှုပ်ဆောင်သွားကြမယ်အကြောင်းသမရကတော်ဂျေးဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ
် To all women of courage those fighting injustice in Latin America or hoping to learn in the Middle East
လက်တင်အမေရိကမှာတရားမျှတမှုရရေးတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေဒါမှမဟုတ်အရှိအလေပိုင်းမှာပညာသင်ကြားခွင့်ရရေးဥရောပမှာဒီမိုကရေစီနဲ့တည်ငြိမ်မှုရရှိရေးအာဖရိကဆာဟာရာတဲကန္တရနိုင်ငံတွေမှာကိုယ့်ရဲ့မိသားစုကိုကောက်ွယ်ပေးနိုင်ရေးအာရှမှာကြားမအခြေခံအကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးကြိုးပမ်းနေတဲ့အမျိုးသမီးတွေဒီလိုရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတဲ့အမျိုးသမီးအားလုံးကိုပြောချင်တာကတော့ ကျမတို့ဟာဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ခွန်အားအပြည့်နဲ့ဆက်လက်ပြီးတော့လက်တွဲကြိုးပမ်းသွားကြမယ်။ကိုယ့်ရဲ့အသံတွေကိုထုတ်ဖော်ပြောဆိုဖို့ခက်ခဲတဲ့အချိန်မှာတော့ကိုယ့်ကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သူတွေကိုဟန်တားဖို့အတူလက်တွဲကြိုးပမ်းသွားကြပါမယ်
။ရင်းချမ်းရေး၊တရားမျှတရေးနဲ့လူတိုင်းရဲ့အခြေခံအခွင့်အရေးတွေအားလုံးတန်းတူရရှိရေးအတွက်ချီးကျောက်မှုတွေ၊အကြမ်းဖက်မှုတွေကြားကပဲမကြောက်မရွံ့ရှေ့ဆက်တိုက်ပွဲဝင်နေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုအမေရိကန်နိုင်ငံသားကြီးဌာနကအမျိုးသမီးရဲစွမ်းတက်တီရှင်တွေအဖြစ်2008ခုနှစ်ကစလို့အလေးထားဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီး190နီးပါးတည်ဆုချီးမြှင့်ခံခဲ့ရပြီးပါပြီ။ပြီးခဲ့တဲ့2021ခုနှစ်ကအမျိုးသမီး22ဦးကိုဂုဏ်ပြုချီးမြှင့်လာမှလည်းမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမဖြိုးဖြိုးအောင်ချီးမြှင့်ခံခဲ့ရပါတယ်။ဒီမတိုင်ခင်တုန်းကလည်းဒီစုကို88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်စင်မအောင်နောက်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုမျိုးစုံကနေကာကွယ်နိုင်မဲ့ဥတွေတွေပေါ်ပေါက်လာဖို့နဲ့ကချင်ပြည်နယ်ရင်းစစ်ပွဲတွေရက်စက်ရေးကြိုးပမ်းခဲ့တဲ့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူနဲ့ပြိပခဒေတာကအမျိုးသမီးနဲ့ကလင်းငယ်တွေအရေးဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူနော်ကညောဖောတို့လည်းရခဲ့ဘူးတဲ့ဆရာဝန်တင်ပြရင်ဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျူးဖြေပါရှင
်မခင်ဗျူးတွေပတ်စင်တင်ဆက်တဲ့အမျိုးသမီးခန္ဓာဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မဲ့ဖြစ်ပါတယ်ဒီတစ်ပတ်မှာယူကရိန်းရုရှားဒုက္ခသည်တွေတောင်ပိုင်းနယ်စပ်ကနေခိုလွန်ခွင့်တောင်းခံလာတာပိုလန်ရောက်ယူကရိန်းဒုက္ခသည်တွေကိုအမေရိကန်မျိုးတော်ဝန်တဦးကကိုယ်တိုင်သွားရောက်ကူညီတာစားလိုက်အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ချိန်မှာပဲယူကရိန်းနိုင်ငံသားတချို့အမေရိကန်ပြည်ထောင်စုမှခိုလွန်ခွင့်ရဖို့မက္ကဆီကိုနိုင်ငံကနေတဆင့်ကြိုးပမ်းလာပါတယ်။ကုလသမဂ္ဂရဲ့စည်းရုံးကိန်းဂဏန်းတွေအရယူကရိန်းကထွက်ပြေးလာတဲ့ဒုက္ခသည်နှစ်သန်းခွဲနီးပါးရှိလာနေပြီးအဲ့ဒီထဲကတဝက်လောက်ဟာကလေးတွေပါ။အမေရိကန်မက္ကဆီကိုနယ်စပ်ကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တွေကဆိုဖီယာက
cuz actually I have a family and
America ma amita su win ni yo tangin chin ni yo shi pi lo thuru ga jama ko sasa ya ya kunyi pe dai ja ba di aku su phit ni ya chang thuru ga jama ko ukraine ga ni thwat si jama di taja chin myo wa so yin no amita su ye yo tangin chin ni de pu ya di ku nai ngan ga ni thwat la ma ma hou pu so ya ti ja ba di
California ပြည်နယ် San Diego နဲ့ Mexico နိုင်ငံ Tijuana နယ်စပ် San Ysidro နယ်စပ်ဖြတ်ကျော်ဂိတ်ကနေအခုလိုခိုလွန်ခွင့်တောင်းခံနေသူတွေကိုလိုက်လံကူညီနေသူကတော့ဒုက္ခသည်ကူညီရေးအဖွဲ့က Blind Bookie ပါ
CC aim of her habitual communication
ဘယ်သူမဆိုဘဝလုံးကြုံမှုကိုရှာဖွေနိုင်တဲ့အခွင့်အရေးရှိတယ်လို့အမေရိကမှာခိုလွန်ခွင့်လည်းတောင်းခံနိုင်ပါတယ်ဒါကြောင့်အခုဒီကိုလာပြီးတော့ကူညီတာဖြစ်တယ်လို့အားလုံးလည်းအခုလိုအခွင့်အရေးမျိုးရရှိချင်ပါတယ်
ဂူလိုနိုင်ငံရဲ့ခေါလွန်ခွေတောက်ခံသူတွေရဲ့ရုရှားနိုင်ငံသားအများပြားလဲပါဝင်ပြီး2021ဩဂုတ်လကနေ2022ဇန်နဝါရီလအတွင်းခေါလွန်ခွေတောက်ခံသူ 8,600 ကျော်ရှိခဲ့တယ်လို့ AP သတင်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်ရုရှားတွေအပြင်အရင်ဆိုဗီယက်ပြည်ထောင်စုကောင်းနိုင်ငံတွေကသူတချို့လဲအမေရိကမှာခေါလွန်ခွေရဖို့တောက်ခံကြပါရယ်ရွှေပြောင်းဝင်ရောက်သူများဆန်ရရှိနေယူလီယာဖာရှ်ကိုဗာက
influx of refugees from
Ukraine နဲ့ Russia ကဒုက္ခသည်တွေပို့ပြီးတော့များလာတာကိုတွေ့ရပါတယ်။အချင်းတော်တော်ကြာကလေးကအခုလိုမျိုးလာနေတာကိုတွေ့ပြီမယ်လေ။ Russia ကအချင်းတွေပို့ဆိုးလာတာကြောင့်ပြီးခဲ့တဲ့နှစ်ကပို့ပြီးတော့များလာပါတယ်
။ Russia နိုင်ငံသားတွေဟာ Moscow ကနေခီးသွားအများပြားလာရောက်ကြတဲ့ Mexico နိုင်ငံ Cancun မြို့ကနေတဆင့် San Diego နားကနေဆက်ဖြတ်ကျော်တဲ့ gate scan ရှိရာကိုဈေးသက်တာတဲ့ကားတစ်စီးကိုမှဒါမှမဟုတ်ဝဲပြီးစူပေါင်းလာကြပါတယ်။ခေါလုံမင်းရသူတွေရှိသလိုကျိုးလေနေဇက်ဖြက်ဂိတ်အနီးနားမှာပဲခိုလုံခွင့်ရဖို့အရေးဖြစ်တယ်လို့စောင့်ဆိုင်းနေရတာပါခိုလုံခွင့်တောင်းခံသူရုရှားနိုင်ငံသားမိုက်ဇင်ဒါစကိုက
ရပီဟောက်4မီစ
လုံးငယ်တဲ့လီလာရုံးကလေးကလာခဲ့တာပါအဲ့ဒီအချိန်ကရုရှားမှာအမေရိကန်ဗီဇာရဖို့မလွယ်ပါဘူးတန်ယုံနေအားလုံးလည်းပိတ်ထားတာကြောင့်သမီးနဲ့အတူမက္ဆီကိုနယ်စပ်ကိုဖြတ်ပြီးနိုင်ငံရေးခိုလုံခွင့်တောင်းတာပါ
ရုရှားအထိုက်ခံကောင်းဆောင်အလက်ဆီနေဗယ်နီကိုထောက်ခံသူတူဖြစ်တဲ့ဒါစကိုဟာတရက်ကြာထိန်းသိမ်းခံပြီးတဲ့နောက်သမီးနဲ့အတူအမေရိကမှာခေါလွန်ခွင့်ရခဲ့ပါတယ်။အမေရိကရဲ့လူခွင့်စတက်မိုးတွေဟာသူ့အတွက်နမူနာပြရုပ်အဖြစ်လဲရှိနေခဲ့ပါတယ်လို့ပြောပါရခင်ဗျာ။ ဒီနေ့ရက်ကွက်ပါမရှောင်းရုရှားဘက်ကမီဇိုင်းတို့ကြီးနဲ့ပစ်ခတ်တာကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီအင်းကြီးချင်းနိုင်ငံတွေစီဖက်ပြေးခိုလုံကြရပါတယ်ယူကရိန်းဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေထဲမှာပိုလန်နိုင်ငံလည်းပါဝင်ပြီးဒုက္ခသည်တွေလိုအပ်တာကိုအကူအညီပေးနေပါတယ်ဒုက္ခသည်တွေကိုကူညီဖို့ပိုလန်ရောက်အမေရိကန်နှစ်ဦးက
Paul and Greg
Paul Kenitra New Jersey ပြည်နယ် Point Pleasant Beach မြို့တော်မှာ
There are people from all over the globe.
ကဘာနဲ့လူတွေလည်းရှိပါတယ်။သူတို့မေးကြည့်တော့ကျွန်တော်တို့လိုပါပဲ။လုံးလိုက်ကြရအောင်ခဏဒီတိုင်းချထားခဲ့ပြီးတော့လေလက်မဝဲတချို့လည်းကားပေါင်းလာကြ၊တချို့လည်းရထားစီးလာကြပြီးတော့ထထိုင်တာတွေဝိုင်းကူနေကြပါလေ
။ရုရှားရဲ့ကျူးကျော်စရာသတင်းသုံးပတ်တွင်ချင်းချင်းဝင်ရောက်လာတာကြောင့်ယူကရိန်းကိုဆွန့်ခွာထွက်ပြေးသူတွေလည်းပိုလန်နိုင်ငံနဲ့ဝင်လာနေဆဲဖြစ်ပါတယ်။ Texas ပြည်နယ် RV မြို့ကစေတနာဝန်ထမ်း Great Johnson က
imagine leaving all your belongings everything you
go pine scenery အားလုံးကိုဒီတိုင်းဆွန့်ပစ်လိုက်ရပြီးကိုအလုံးမိသားစုအတိုင်းဝိုင်းအားလုံးကိုစစ်ပွဲကြောင့်ခြံထားခဲ့ရပါတယ်ကိုမျက်စိနဲ့သာတတ်မတွေ့ဘူးဆိုရင်အမေရိကန်တွေတော်တော်များများအတွက်ရုံးဖို့တောင်ခက်ပါလိမ့်မယ
်အရှေ့ဥရောပဒေသအမျိုးအနွယ်ကဆင်းသက်လာတဲ့မျိုးတော်ဝန် Paul Kenitra ဟာသတင်းမီဒီယာတွေမှာဒုက္ခသည်တွေကိုတွေ့မြင်ရပြီးနောက်ပိုလန်ကိုကိုယ်တိုင်ကိုကြလာရောက်ကူညီဖို့ဆုံးဖြတ်ခဲ့ပါတယ်သူရဲ့မြို့မှာဆိုရင်လေနွေရာသီရောက်တိုင်းယူကရိန်းကနေအလုတ်လာလုတ်သူတွေရှိပါတယ
် I'm a firm believer that you lead from the front
ရှိကနေလက်တွေကြကြဥဆောင်လုတ်တာမျိုးကိုကျွန်တော်ကပို့ပြီးတော့ခြိုက်ပါလေပါဇက်ကပြောရလွယ်တော့စကားအပေါ်မပြောတာကောင်းပါလေလုတ်ဆရာရှိတာကိုအကုန်ဝိုင်းလာလုတ်ပေးတာကပြောနေတာနဲ့ပို့ပြီးတော့ထိရောက်ပါလေ
Paul နဲ့ Great တို့တငယ်ချင်းနှစ်ဦးလက်ခံရရှိတဲ့အလူငွေတွေနဲ့လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူပြီးတပတ်ကြာစေတနာဝန်ထမ်းအကူအညီပေးနေကြတာပါရုရှားကြီးကျော်စစ်သုံးပတ်အတွင်းချင်းချင်းဝင်ရောက်လာတာကြောင့်လဲယူကရိန်းနိုင်ငံသားတွေပူအခက်ကြုံလာကြတယ်လို့ဆိုပါတယ်ဂျွန်ဆင်က
ဒုက္ခတွေရောက်ရလွန်လို့ဒုက္ခဆိုတာဘာပါလဲလို့မသိတော့တဲ့အခြေအနေပါကိုယ့်ရဲ့နှွေးထွေးရအိမ်ကနေအဝေးကိုသွားကြရမယ်သူတွေအတွက်ကျွန်တော်တို့တတ်နိုင်သလောက်နှိမ့်သိမ့်ပေးပါတယ
်တပတ်ကြာပူလာမစေနာဝန်ထမ်းအကူအညီပေးပြီးနောက်ကိုယ့်ရဲ့ကိုယ့်ရွာကိုပြန်ရောက်ရင်လဲဒီကအခြေအနေတွေကိုအများသိအောင်ဆောင်ရွက်ရင်းဆက်လက်အကူအညီပေးသွားမယ်လို့ပြောရတယ်ခင်ဗျာကစုံပေါက်ပြေးလွန်နေတဲ့မြင်းရဲ့နောက်10မီတာအကွာကနေကျိုးနဲ့ဆွဲနှင်းလျှောစီးလိုက်နိုင်ဖို့ဆိုရင်စိတ်ပန်းရောရုပ်ပန်းဆိုင်ရာချက်ခံတတ်ဆွမ်းဖို့လိုတယ်လို့မြင်းစီးသူတေလာစတိုဘော့ကပြောပါတယ်
You have to believe in your horse and you also have to believe in yourself.
ကိုမြင်းပေါ်မှာယုံကြည်ဖို့လိုတယ်လို့ကိုဘသားလည်းယုံကြည်မှုအပြည့်ရှိရပါမယ်။ကိုမြင်းရဲ့ကြံ့ခိုင်တန်ဆွမ်းမှုကိုသိထားရမှာဖြစ်ပြီးတော့နှင်းတွေကြောင့်လမ်းဆိုတာရောဘလောက်သောမမတ်အနေအထားရှိတယ်ဆိုတာရောကိုသိထားဖို့လိုတယ်လို့ကိုမြင်းဟာဒီအသားစီးတွေကိုဖြတ်ကျော်နိုင်မှာမလားဆိုတာကိုလည်းသိထားရပါမယ်
။မြင်းစီးသူကကိုရဲ့မြင်းလမ်းကြောင်းအတိုင်းပြေးနေအောင်ထိန်းကျောင်းရတယ်လို့မြင်းတော့ကနေကျိုးနဲ့ဆွဲလိုက်သူအနေနဲ့အသားစီးတွေကြာပြတ်တမ်းစီးစစ်နိုင်အောင်ရဲ့ချိတ်ထားတဲ့ဂွင်းလေးတွေကိုလက်မှဆွတ်လိုက်နိုင်အောင်လေအဲလိုအချိတ်ဆက်မိမိလုတ်ပေးနိုင်ဖို့ဆိုရင်အတွေ့အကြုံလိုအပ်တယ်လို့မြင်းစီးသူ Josh Abbott ကပြောရတယ
် The skier reads the track and can kind of tell you this
ရှင်းရှင်းစီးသူကလမ်းကြောင်းကိုကြည့်ပြီးဟိုဘက်သွားဒီဘက်သွားမြဲမြဲနှင်းနှင်းစသဖြင့်ကိုယ့်ကိုအချက်ပြဆက်သွယ်ပါတယ်သူကမြင်းရဲ့အမူအကျင့်ဘလို့ပြေးမလဲစတာတွေလည်းသိထားရပါတယ်ဒါမှသာသုံးပတ်လုံးအချိတ်ဆက်မိမိလုတ်နိုင်မှာပါ
ဒီလိုချိတ်ဆက်မိအောင်လေ့ကျင့်ဖို့လိုပြီးလမ်းကြောင်းကိုလည်းကြိုတင်လေ့လာထားဖို့လိုရဲလို့ချန်ပီယံနှစ်ကြိမ်ဖြစ်ခဲ့ဘူးတဲ့မြင်းနောက်ကကျိုးနဲ့ဆွဲနှင်းလျှောစီးသူ Colin Cook ကပြောပါတယ
် You're sitting on top of the ramp
ခေကူဘလူးဖြတ်ရမလဲဆိုတော့ကြိုကြည့်ထားပါလေသူတို့ကဂုံးစင်းမှမမြင်အောင်လုပ်ထားတာဆိုတော့လမ်းလွဲတော့မှကိုတည်ထားပါမယ
်လက်ဘေးကနေစခဲ့တဲ့မြင်းဆွဲနှင်းလျှောစီးပင်ပွဲကိုဂူကာကနေဒါIdaho, Wyoming, Utah ပြည်နယ်တွေမှာပါကျင်းပနေကြပါပြီ။ American မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကျင်းပရေးဥက္ကဋ္ဌ Lauren Zimmerspova က
Leadville ski drawing is the oldest ski drawing race.
Leadville မြင်းဆွဲနှင်းလျှောစီးပြိုင်ပွဲဟာတက်တန်းအရှိအကြဆုံးဖြစ်ပြီး1949ခုနှစ်မှာစပါတယ်။အခက်အခဲဖြတ်ကျော်တာတွေလည်းပါပါတယ်။နောက်က Golden Bureau Cafe ဆိုရင်လည်းကောင်းကွင်နေနှင်းလျှောစီးသူတွေထိုင်ပြီးသူ့မြင်းကောင်းတယ်။ကိုယ့်ရဲ့မြင်းဆွဲနှင်းလျှောစီးသူကပိုကောင်းတယ်ဆိုပြီးမြင်းခုန်နေကြတဲ့နေရာပါ။
1890ခုနှစ်တွေစီကငွေတူးဖော်တဲ့မိုင်းလုံငန်းရှိရာမြို့လေးဟာအလဲပက်လာရောက်သူတွေကိုမိခိုးအားထားရတဲ့မြို့ပါကိုဗစ်ရောဂါကြောင့်အလဲလာသူတွေမရှိသလောက်ဖြစ်နေတာကနေအခုခါမှာတော့ပြန်လည်စီကားလာနေပါတယ်ခင်ဗျာ
ကိုအောင်ရဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
Thank you.
စားအသောက်တွေအတွက်သုံးတဲ့ဓာတ်ရုပ်ဆေးရိုင်းဟာလူတွေအတွက်အန္တရာယ်ဖြစ်စေပါသလားဓာတ်ရုပ်ပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးပါပါအစားအသောက်တွေအတွက်ဓာတ်ရုပ်ဆေးသုံးတိုင်းဟာကောင်းပါသလားရှင
်အစားအသောက်တွေအတွက်ဓာတ်ရုပ်ဆေးဟာမကောင်းတာတွေကတော့များပါတယ်သို့တော်လည်းကောင်းတဲ့ဆေးလည်းရှိပါတယ်ကောင်းအောင်လည်းပြုလုပ်ပေးနိုင်တဲ့ဓာတ်ရုပ်ဆေးတွေကိုတွေ့ရပါတယ
်ဓာတ်ရုပ်ဆေးတွေထဲမှာပေါ့နော်လူတွေအတွက်အန္တရာယ်ဖြစ်စေတဲ့ဆေးကိုအရင်ပြောပြပေးပါဆရာ
အဓိကတော့ဥပမာအယောင်တောက်ပစေတဲ့ဆိုးဆေးတွေပေါ့ဥပမာပြ let outside ထည့်ပြီးတော့အန္တရာယ်ဖြစ်အောင်လုပ်တဲ့ဆေးတွေရှိပါတယ်တခါတလေကျတော့လုံးမုတ်တယ်မှာသုံးတဲ့ဆေးတွေရှိတယ်နွားနို့တွေမှာကြာရင်လည်းတားရှိခံအောင်ဆိုတော့ကျွန်တော်တို့ formalin တွေသုံးလာရှိတယ်။ငားတွေဘက်မှန်ဒီအောင်ဆိုတော့ခြေဆိုးစီးတွေထည့်တယ်။အစိအောင်ဖြစ်အောင်ဆိုတော့ကျွန်တော်တို့ကလက်ဖက်တွေမှာလည်းဆိုးစီးအမျိုးစုံကိုထည့်ရတယ်။ဒါတွေကမကောင်းတဲ့ဆေးတွေပေါ့။ဒါတွေကိုနှစ်ပေါင်းများစွာဒီကတွေ့ခဲ့ကြတဲ့အတွက်နောက်ပိုင်းကျတော့တကယ်တော့ကောင်းတဲ့ဓာတ်ရုပ်ဆေးတွေကျတော့သူတို့မသိကြပါဘူး။အဲ့တော့အမှန်မှားနေဒီဈေးကွက်တွေလူတွေအတွက်မကောင်းဘူးလို့ဆက်တယ်ဓာတ်ရုပ်ဆေးတချို့ဟာစားသောလူတွေအတွက်အကျိုးရှိတယ်ဟုတ
်ဟာဒီဓာတ်ရုပ်ဆေးတိုင်းကလို့လူတွေအတွက်အန္တရာယ်မဖြစ်စေဘူးပေါ့နော်ဆရာ
ဟုတ်တယ်ဓာတ်ရုပ်ဆေးတိုင်းကတော့အန္တရာယ်မဖြစ်စေပါဘူးဥပမာဖြင့်လူတွေအခုကြောက်နေတဲ့မပြောသေးတို့ဆေးလို့ပြောကြတယ်အဲ့ဒါတွေကတကယ်တော့အန္တရာယ်မဖြစ်ကြအောင်မပြောသေးတို့ဆေးကိုလူတွေကမစားရင်ကြောက်ဘူးရီယူးပြောသေးပဲစားခြင်းနဲ့ဆိုတာဖြစ်လာတော့နည်းနည်းလေးရေကွက်မှာပြဿနာတက်နေပါတယ်
။ဆရာငါပြောသေးဒီတို့ဆေးအတွက်ဆေးကဘယ်လိုဆင်းမျိုးပါလဲဆရာ
။မြမပြီမာရောဘဘာမာရောအများဆုံးသုံးတာက ECO fan လို့ခေါ်ပါတယ်။ဒါမှမဟုတ် ECT fan လည်းကျွန်တော်တို့ပြောပါတယ်။သူ့ရဲ့ဓာတ်ရုပ်ပေကကတော့ 2-chloroethyl phosphoric acid လို့ခေါ်ပါတယ်။ရေကွက်မှာတော့ECFOR ပြန် Bromiprol Arvet ဆို Israel ဆိုတော့အမျိုးမျိုးလာတာလည်းရှိပါတယ်
။ဆရာဒီဆေးတွေငါပြောသီးမှာဘယ်လိုပုံစံနဲ့သုံးပါလဲဆရာနည်းနည်းရှင်းပြပေးပါ
။ဘယ်လိုသုံးလဲဆိုရင်တော့ ECFOR အဟုတ်အနှဲငယ်ကိုရေမှာဖြော်ပြီးတော့သုံးတာပါပဲ။သိပ္ပံနည်းချက်ချက်ပြောရရင်တော့ ECFOR 500 to 1000 ppm ပေါ့။အနှဲငယ်ပါဝင်တဲ့ရေကိုနော်ရေတကာလာနဲ့ဖြော်လိုက်တာပေါ့။အဲ့တော့ဇဝဲဇွန်ဒီဇွန်လောက်ကိုဒီကလန်တပုံးကဖြော်ပြီးတော့ငပြောစီကို7မိနစ်လောက်စိန်ပြီးတော့ဆယ်ထုတ်ရပါတယ်အများဆုံးအဖြစ်တော့ plastic 8နဲ့ထုတ်ဒါမှမဟုတ်သူတို့ပစွန်းနဲ့ထုတ်တော့3-4ရက်လောက်ထားလိုက်ပဲ့ဝင်နေတဲ့ငပြောစီကိုရပါတယ်မှုရင်းနေတဲ့စားရလို့လည်းချိုးပါတယ်ဒါကတော့သဘာဝကိုတုတ်ထားတဲ့ဒီလန်နဲ့လုတ်ထားတာပ
ါဆက်ဘာကြောင့်ဒီ ethyphorm နဲ့တွေ့လို့ရှင်ငပြောစီကဘာလို့မှဲသွားတာလဲဆရာ
အဲ့တကယ်ကတော့သူကသဘာဝကိုတုတ်တာပဲလေပြောစီရမှဲ့ဘောကအီဆိုင်လင်းဆိုတဲ့ကံွေထွက်ရတယ်အဲ့ဒါကိုအပင်လေးရဲ့ဟော်မုန်းလို့ခေါ်တယ်အဲ့ဒီအီဆိုင်လင်းထွက်လာတဲ့ခါမှာငါပြောသေးတယ်အသိဉာဏ်တော်တော်များများပါလေသူတို့ဓာတ်နဲ့ထိရသူမှဲ့ရတော့ဖြစ်ဆိုတော့သိလာပြီးတော့ပြန်မှဲ့တာပဲအီတီဖောင်နဲ့စိတ်လိုက်တော့ねအီဆိုင်လင်းကထွက်လာပြီးတော့ငါပြောသေးကိုပြောတယ်ဟေးမင်းတို့မှဲ့တော့ဆိုတော့သူစပြီးတော့မှဲ့တဲ့လုပ်ငန်းစဉ်ကိုစလုပ်တော့တတရကြမှာတရစီအောင်ပေါ့အဲ့ဒါငါပြောသေးတစ်ခုလုံးကဝဲပဲလာတယ်အဲ့တော့ထွက်လာတဲ့ကြောင့်ဝဲအီတိုင်းလင်းပဲလေ
ဒီအီတလင်းကိုဘယ်တော့မှစပြီးသုံးတာပါလဲဆရာ
အီတိုင်းလင်းသုံးတာလုံးခဲ့တဲ့နှစ်30လောက်နဲ့သုံးပါလားဒီငပြောစီကိုအဝေးကနေတည်လာတော့သူကအစိမ်းပဲခုတ်လာတယ်ဒီရဲ့ငပြောစီကိုအစိမ်းခုတ်လာတော့ဒီဈေးကွက်ထဲထည့်ဖို့ကြာတော့မှဲ့မှာဖြစ်မှာဘို့မှဲ့ဖို့ဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့အပင်ဟော်မုန်းဖြစ်တဲ့အီတိုင်းလင်းကိုအဲ့ဒီချက်ကိုဖျက်တယ်အကောင်လေးနဲ့ထဲကိုညတော့ဖြတ်ထားရင်နောက်ရကြတော့စမှဲ့တာပေါ့နောက်တစ်ဖြည်းဖြည်းဝင်းသွားတာအဲဘူးတတိလည်းလုံနေကြတဲ့ဟာပဲပေါ့ဒီ easy ခွန်ကြတော့ကောင်းတာကသူကအရေးဖြစ်တော့ငွေလိုမဟုတ်ခံရတွေ့ရတာလိုရတော့ပေါ့တွေ့တဲ့အတွက်သူ့ကိုသူမျိုးကျွန်တော်တို့တိုင်းပြည်လိုကြတော့အဆင်ပြေတယ်ဟောတခြားတိုင်းပြည်လည်းသုံးတော့သုံးပါတယ်အများကြီးသုံးတယ်ဒါပေမဲ့အမြောက်အများသုံးတဲ့တိုင်းပြည်တွေတချို့တိုင်းပြည်တွေကြတော့လည်းအီတလီတန်းငွေကိုတိုက်ရိုက်သုံးတော့ရှိပါတယ်
ဆက်ဒီတန်းဝေးကဟိုဓာတ်ရုပ်ပစ္စည်းဆိုတော့လူအတွက်ကိုအန္တရာယ်မရှိဘူးလားဆက်အ
ဲလူကရှူဆိုင်ပဲပါညာဆိုတော့အန္တရာယ်ရှိတယ်ဒါပေမဲ့သူက 1000 ppm ပေါ့လေအပေါ်တသန်းမှမှပုံ1000လောက်ပါတယ်တော်တော်သူကအငွေ့ဖြစ်တော့ခဏလေးအငွေ့ပြန်သွားတယ်ပြောသေးလို့မျိုးမှာသွက်လို့အငွေ့ပြန်သွားတော့သူကအခုံမှလည်းမဆွဲကပ်ဘူးအဲ့ဒါလူကတော့အန္တရာယ်မရှိဘူးပေါ့ အဲ့တိုက်ရိုက်ကြရင်တော့လက်နေမှာအနာဖြစ်တယ်လေမျက်စိလည်းဝင်လည်းမျက်စိစတာတွေပဲဖြစ်တတ်တယ်အဲ့တော့သူ့ကိုသတိထားရမယ်လက်အိတ်နဲ့ကြိုက်တွေ့ရတော့လောက်တဲ့ခါမှာလည်းတတ်နိုင်ရင်မျက်မှန်တတ်ထားရင်တော့အကောင်းဆုံးပါပဲဘာမှပြဿနာမရှိနိုင
်ဟုတ်ကဲ့ပါဆရာအစားအသောက်တွေမှာတုံးတဲ့ဓာတုပစ္စည်းတွေကဒီလိုမျိုးကောင်းတာတွေရှိတယ်ဒါမကောင်းတာတွေလည်းရှိတယ်ဆိုတော့နားလည်ဖို့လိုတာပေါ့နော်
အဲဓာတုပစ္စည်းကတော့အရင်ကလူတွေသုံးတာကတော့ဒီတော့တာရှိခံတော့ကြားနဲ့စားလို့တော့သုံးတော့ပေါ့ဒီနှစ်ခုလုံးကတော့များရင်ပြဿနာဖြစ်တာပဲဒါကြောင့်ကျွန်တော်တို့ကဒီကြားနဲ့စားဆိုတာတကယ်တည်းဓာတုပစ္စည်းပဲလေအဲဆိုဒီယမ်ဆိုတဲ့ဟာကျွန်တော်တို့အရင်စားလို့မရဆိုဒီယမ်ကလိုရိုက်ဆိုတာစားတယ်အဲ့ဒါတွေကကျွန်တော်တို့ငချောက်တယ်မြပိတယ်မှာအကုန်လုံးသုံးတယ်ဓာတုပစ္စည်းပဲအဲ့တော့ဒီနောက်ပိုင်းမှာဒီဓာတုပစ္စည်းတော့လည်းမသူ့ကိုပိုခံအောင်ဆိုတော့တခြားပစ္စည်းတွေတခြားပစ္စည်းကပိုဆိုးပါလေအဲ့တော့ဒီကသဘာဝအတိုင်းဖြစ်အောင်လို့တတ်ထည်များများလုပ်ထားတဲ့ပစ္စည်းတွေအများကြီးရှိပါတယ်ဒီတိုင်းလေးဆိုတော့အသေးတွေကိုရင့်မဲ့စေတဲ့ဟော်မုန်းတွေကအတော်လေးကိုအန္တရာယ်ကင်းပါဒီအတွက်ကိုအများကြီးသုတေသနလုပ်ထားပြီးသားပါတချို့လူတွေကြတော့ဟာဒီကောင်ကတော့တားလို့မကောင်းဘူးမချိုးဘူးပုတ်လဲပုတ်လွယ်တယ်လို့ပြောကြတယ်အမှန်တော့ရောင်းသူဘက်က quality control ဆိုတဲ့အရေးသွေးကိုထိန်းသိမ်းဖို့မလုပ်တာပဲတပြိုးစီးတည်းဟာပြဲ့ဟွာပြင်မှာ၄လနဲ့6လကြာမှာကြာအဲ့တော့မှရင့်တယ်အဲ့တော့ရင့်တဲ့အသီးကိုမခုတ်ဝင်နဲ့နုတဲ့အသီးကိုဖေးရီတွေးတော့ဒီကောင်ကပြဲ့တော့ပြဲ့ပါလေဒါပေမဲ့ဘလို့လို့အရေးသွေးပြည့်တော့မလဲဒီရောင်းတဲ့လူတွေဘက်ကလိုတယ်လို့ကျွန်တော်ထင်ပါတယ
်ဒေါက်တာခင်မောင်ညိုပါတဘောဝအတိုင်းဖြစ်အောင်လှုပ်ထားတဲ့ဓာတုပစ္စည်းတစ်မျိုးဖြစ်တဲ့ Ethifon ကိုဝါခွန်းတွေရင့်မှန်အောင်လုပ်တဲ့နေရာမှာအသုံးများပါတယ်သူ့ကိုပိုးသက်စေဖြစ်နဲ့တုံနိုင်တယ်လို့ Rubber ချစ်တဲ့နေရာစေကလမကိုရှော်ဖြူပြန်အထွက်တော့နန်းနခင်းတွေကြီးထွားရင့်တောင်းနဲ့တုံးကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင
်တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာVOA အထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြစ်တာလက်ဆောင်တည်ထင်တောင်းခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လိုတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
Ukraine ကိုရုရှားဝင်ရောက်ကျူးကျော်တာသတင်းသုံးသပ်ကြော်လာနေပြီး Ukraine မြို့တော်နဲ့တခြားမြို့တွေကိုအဆက်မပြတ်ဘုံကျဲတိုက်ခိုက်နေခြင်းမှာပဲတောက်ကြံနေက American သမ္မတ Joe Biden နဲ့တရုတ်သမ္မတ Xi Jinping တို့ Ukraine ကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးရှာရှာပါပါဗီဒီယိုအွန်လိုင်းမှာဆွေးနွေးခဲ့ကြပါတယ်။ရုရှားသမ္မတ Vladimir Putin ကိုတရုတ်သမ္မတကထောက်ခံကြောင်းပြောဆိုမှုတွေ Ukraine ကိုရုရှားကျူးကျော်တာအတွက်တရုတ်ကဝေဖန်ရှုတ်ချတာမျိုးမဟုတ်တာတွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကိုသမ္မတဘိုင်ဒန်ကမေးမြန်းဖို့ရှိကြောင်းအင်ဗျူပြောခွင့်ရဂျန်ဆာကီကဒီအစည်းအဝေးမတိုင်ခင်ပြောကြားခဲ့တာပါရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့စစ်ပွဲဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုစိန်ခေါ်မှုတစ်ခုဖြစ်ကြောင်းဆွစ်ဇာလန်သံတမန်ကြီးဂျက်ပီတော့ကပြောကြားလိုက်ပါတယ် EU ဥရောပသမ္မတကလည်းအမေရိကန်တို့ရဲ့ရုရှားပေါ်မကြုံစုဘူးချမှတ်တဲ့စီးပွားရေးဒဏ်ခတ်မှုမှာသူလဲပါဝင်မှာဖြစ်ကြောင်းဆွစ်ဇာလန်ဖက်ဒရယ်ကောင်စီကကြေညာခဲ့တာပါယူကရိန်းကိုကျူးကျော်တိုက်ခိုက်တာမှန်ကန်တဲ့လုပ်ရဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ချာနဲ့မော်စကိုကလူစနီကီအားကစားရုံမှာမိန့်ခွန်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူသားစံသမှုဆိုင်ရာအကျက်တဲတွေပိုဆိုးသွားနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံကတောက်ချာနဲ့မှာပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်နေရအဆွန့်ခွာသူက5သိန်းကျော်ရှိခဲ့တယ်လို့လည်းပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက်အစည်းအဝေးထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲအယ်ထယက်တို့ဖြစ်ကြပါတယ်စနေနေ့မနက်ခင်း VO ရဲ့အစည်းအဝေးတွေကိုလိုင်းနိုမီတာ3249 VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.